Welcome to the Voice of America in Burmese.
တဲ့မင်္ဂလာဖြာဖြာနဲ့ပြည်စုံနေမနေခင်ဖြစ်ကြပါစီခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်ဇွန်လ22ရက်တောက်ကြနေမနေ့ဘက်အစည်းအဝေးကို Washington DC မြို့တော်အနေနဲ့လိုင်းလူမီတာ24 40 51တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစည်းအဝေးကိုတောင်းယူတင်ဆက်ပါပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မကခင်မြတ်တပ်ပါဒီမနေ့ခင်သတင်းတွေကိုကိုကျော်အောင်လွင်နဲ့အတူကြီးညာပေးမှာပါမက္ကဆီကိုကနေအမေရိကန်နိုင်ငံထဲကိုတရားဝင်ဝင်ရောက်လာတဲ့မိသားစုတွေကိုတကွဲတပြားစီထိမ့်သိမ်းထားရကနေပြန်ပြီးပေါင်းစည်းပေးဖို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဂျုံလ27ရက်ကစားတဲ့ကမ္ဘာဖလားအုပ်စုပွဲစဉ်တွေထဲမှာအုပ်စုစီကဒိန်းမတ်နဲ့အော်စတြေးလျတကိုးစီတည်ကြသွားပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင်
။ဟုတ်ကဲ့ပါခင်ဗျာ။ရင်းညာမွတ်စလင်တွေကိုမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံထဲရောက်သွားအောင်နှင်ထုတ်လိုက်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးICC နိုင်ငံကခုံရုံးမှာပြည်မှုဒီကြားနာစစ်ဆေးမှုတွေလှုပ်ဆောင်မှုစီစဉ်မှုတွေရှိလာပါတယ
်ကျွန်တော်တို့ဒီတိုင်းမြန်မာနယ်စပ်မှာဖြစ်ခဲ့တုန်းကလေအစုလိုက်ဂျုံလိုက်ထွက်ပြေးကြတာပဲဒါပေမဲ့ထိုင်းနိုင်ငံအစိုးရနေပြီးတော့မြန်မာနိုင်ငံအစိုးရကိုအဲ့ဒီလိုမျိုးမောင်းထုတ်ပါတယ်ဆိုပြီးတော့လေတိုင်းနာတားနာမရှိပါဘူ
းမကြခင်သတင်းတွေပြီးမှတင်ပြချက်ကိုကြားဖို့ရှိပါတယ်အဲ့ဒီနောက်မှာတော့ဒီအဂရိလိုက်စားမှုတိုက်ဖြည့်ရေးကော်မတီရဲ့ဥပဒေနဲ့ပတ်သက်လို့လွှတ်တော်မှာဘလို့ပြင်ဆင်မှုတွေရှိတယ်လဲဆိုတာကိုတင်ပြမှာဖြစ်တယ်လို့ကုလလူအခွင့်ရေးကောင်စီကနေအမေရိကန်နှုတ်ထွက်လိုက်တဲ့အပေါ်နိုင်ငံတကာတုံ့ပြန်ချက်တွေကိုလည်းကြားဖို့ရှိပါတယ်နောက်ပိုင်းမှာပတ်စင်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်အောင်လင်းတို့ပြောပြပေးပါအောင်ဗျာ
မက္ကဆီကိုကနေနယ်စပ်ကိုကျော်ဖြတ်ပြီးအမေရိကန်နိုင်ငံထဲကိုတရားဝင်ဝင်ရောက်လာတဲ့မိသားစုတွေကိုတကွဲတပြားစီထိမ့်သိမ်းထားရကနေပြန်ပြီးပေါင်းစည်းပေးဖို့အတွက်အစိုးရအဖွဲ့အစည်းတွေကိုသူပြောကြားခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ရွှေပြောင်းဝင်ရောက်လာတဲ့ကလေးငယ်တွေကိုတီးခြားထိမ့်သိမ်းထားတဲ့ Texas ပြည်နယ် Mac Allen ကစခန်းကိုသမ္မတကရောမလန်နီယာထရမ့်တွားရောက်နေခြင်းမှာပဲချက်တပရီနေကသမ္မတထရမ့်ကသူတို့တွေကိုခွဲမထားဘဲနဲ့အတူထားခြင်းပါတယ်လို့ Cabinet ဝန်ကြီးများအစည်းအဝေးတွင်မှာပြောကြားလိုက်တာဖြစ်ပါတယ်။ April ကစာပေမိပါတွေနဲ့ခွဲပြီးထိမ့်သိမ်းထားတဲ့ကလေးငယ်ပေါင်းက2000ကျော်ရှိနေတာပါ။ဒီကလေးငယ်တွေရဲ့ပုံတွေနဲ့သူတို့ငိုရိုပြောဆိုနေတဲ့အတန်းတွေပါတဲ့သတင်းတွေပြီးခဲ့တဲ့သတင်းပတ်ထဲမှာကဘာတလွန်ပြန့်နှံ့သွားခဲ့ပြီးတဲ့နောက်မှာတော့နေဆက်ကြောဖြတ်ဝင်ရောက်လာတဲ့မိဘတွေနဲ့သူတို့ရဲ့ကလေးတွေကိုတကွဲတပြားစီခွဲပြီးထိမ့်သိမ်းထားမှုတွေရပ်ဆိုင်းပစ်ဖို့အတွက်သမ္မတထရမ့်ကသမ္မတအမိန့်ကိုချက်ချင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့တရားမဝင်ဝင်ရောက်လာသူတွေရဲ့အမှုတွေနဲ့ပတ်သက်ပြီးသက်ဆိုင်ရာအာဏာပိုင်တွေဘာဆက်ပြီးလုပ်မယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ Texas ပြည်နယ် Brownsville တရားရုံးမှာကျက်တပရီနေမနေ့ပိုင်းကလူဝင်မှုကြီးကြပ်ရေးအမှုကိုကြားနာခဲ့တာပါ။ပြည်မှုသေးကျူးလွန်တဲ့ရွှေပြောင်းဝင်ရောက်သူ18ဦးရဲ့အမှုကိုအစိုးရရှင်းနေတွေကရုတ်သိမ်းပေးခဲ့ပေမဲ့သူတို့ကိုတရားဝင်လာရောက်မှုနဲ့ပတ်သက်ပြီးအမှုရုတ်သိမ်းတာမဟုတ်ကြောင်းနောက်ပိုင်းမှာတရားရေးဌာနကပြောကြားလိုက်တာဖြစ်ပါတယ်။
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ရဲ့ထိပ်သီးတွေ့ဆုံဆွေးနွေးမှုဖြစ်ပေါ်လာအောင်စီစဉ်နေတယ်လို့အမေရိကန်သမ္မတအင်ပီရိုကပြောပါတယ်။လာမယ့်လအတွင်းသမ္မတထရမ့်ရဲ့ဥရောပခီးစဉ်တဲမှာအဲ့ဒီထိပ်သီးဆွေးနွေးပွဲဖြစ်လာဖို့မျှော်လင့်ရတဲ့အကြောင်းအမည်မဖော်လိုသူတဦးရဲ့ပြောဆိုချက်ကိုသတင်းနေမှာကိုးကားပြီးတော့ဖော်ပြနေကြပါတယ်။ဇလိုင်လ17ရက်နေ့စနေနေ့ NATO ထိပ်သီးဆွေးနွေးပွဲတွေဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မှာမကျင်းပခင်ဒီအမေရိကန်နဲ့ရုရှားကောင်းဆောင်တို့ဦးတို့တွေ့ဆုံကြမဲ့သဘောရှိနေပါတယ်ဒါမှမဟုတ်လို့ရှိရင်လည်းသမ္မတထရမ့်ရဲ့နှစ်ရက်ကြာဗြိတိန်ခီးစဉ်အပြီးမှာဖြစ်နိုင်ပါတယ်အမေရိကန်မျိုးသားလူညွန့်ရေးကြံပေးဂျွန်ဘောလ်တန်ရုရှားကိုသွားဖို့ရှိတယ်လို့မျိုးသားလူညွန့်ရေးကောင်စီရဲ့ကြံပေးပုဂ္ဂိုလ်ကနေပြီးတော့ Twitter ကနေတဆင့်ရေးသားပြောဆိုပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြောရေးဆိုသူကွင့်ရှိသူကလည်းဂျွန်ဘောလ်တန်ရုရှားကိုလာမယ့်ကိစ္စကိုအတည်ပြုချက်ပေးပါတယ်အဲ့ဒီခီးစဉ်မှာသမ္မတနှစ်ဦးထိပ်သီးဆွေးနွေးပွဲအတွက်ကြိုတင်ဆွေးနွေးမဲ့သဘောတွေရှိတယ်လို့လည်းဆိုပါတယ
်ယူကရိန်းနိုင်ငံအရှေ့ပိုင်းဒေသမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေအဆုံးသတ်နိုင်မှုအတွက်2015ခုနှစ်မှာရရှိခဲ့တဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုအကောင့်ထဲဖော်နိုင်ရေးရုရှားသမ္မတဗလာဒီမီယာပူတင်နဲ့ယူကရိန်းသမ္မတပေထရိုပိုရိုရှန်ကိုဆွေးနွေးခဲ့ကြတယ်လို့ရုရှားသတင်းမီဒီယာတွေမှာဖော်ပြကြပါတယ်ဒွန်ဘတ်စ်ဒေသမှာတင်းမာမှုတွေတိုးလာနေတယ်လို့ဒေသရင်းယူကရိန်းတပ်တွေပြင်းထန်တဲ့ထိုးစစ်တွေကြောင့်အရသာတည်ဆုံးမှုတိုးလာတာကိုသမ္မတပူတင်ကစိုးရင်ဆိုင်မှုကြောင့်ပြောကြားခဲ့တယ်လို့ရုရှားဆိုတာကသတင်းထုတ်ပြန်ပါတယ်2015 February လက Minsk မှာအပြစ်ရသဘောတူညီချက်ကိုချုပ်ဆိုနိုင်ခဲ့တာပါ။ဒါပေမဲ့နှစ်ဖက်တက်တွေကြားအပြစ်ရသဘောတူညီချက်ကိုနှိမ့်စင်လို့လို့ချိုးဖောက်မှုတွေရှိနေတာမို့ဒေတာရင်းမှာတိုက်ပွဲတွေနဲ့မတည်မငြိမ်ဆက်ပြီးဖြစ်ပွားနေတာပါ။ခေါင်းဆောင်နှုတ်ကချက်တပရင်းတွေကတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးကြတာဖြစ်ပြီးဒါကသတင်းနှစ်ပတ်အတွင်းဒုတိယအကြိမ်မြောက်ဖုန်းဆက်သွယ်ပြောကြတာဖြစ်ကြောင်း Russia Interfax သတင်းကဖော်ပြပါတယ်။ဒါပြန်ယူကရိန်းသမ္မတပိုရိုရှန်ကိုကရုရှားသမ္မတပူတင်ကိုဂျွန်လ9ရက်နေ့ကဆက်သွယ်ပြီးအကျဉ်းသားလင်းလေအပါဝင်လူသားချင်းစာနာမှုကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့လည်းဖော်ပြပါတယ်။ရုရှားနိုင်ငံဆိုင်ဘီးရီးယားမှာအနှစ်20ထောင်ဒဏ်ကြခံရတဲ့ယူကရိန်းရုပ်ရှင်ထုတ်လုပ်သူအိုလက်ဆန်စတော့ဖ်ကိုရုရှားကပြန်ပြီးလွှတ်ပေးဖို့အတွက်ဥရောပကောင်စီကတောင်းဆိုပြီးနောက်တစ်နေ့မှာပဲရုရှားနဲ့ယူကရိန်းခေါင်းဆောင်နှစ်ဦးဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တာဖြစ်ပါတယ်။
နျူကလ িয়ার လက်နက်ပြသင်းရေးအစီအစဉ်အပြည့်အဝဆောင်ရွက်ရေးလုပ်ငန်းစဉ်တွေကစတင်နေပါပြီလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအမေရိကန်ကပဲပြောလိုက်ပါတယ်။နျူကလ িয়ার လက်နက်စမ်းသပ်တဲ့အဓိကနေရာကြီး၄ခုကိုဖောက်ခွဲဖျက်ဆီးလိုက်ပြီဖြစ်လို့ဒါဟာပြသင်းရေးလုပ်ငန်းစဉ်ကိုစတင်နေတဲ့သဘောပဲလို့သမ္မတထရန့်ကသူ့ရဲ့အစိုးရအဖွဲ့ကအမေရိကန်ကအင်ပြီးတော့မှပြောခဲ့ပါတယ်။ပယ်ထိန်တက်ဒုံးတွေအပါအဝင်ဒုံးကျည်ပစ်လွတ်မှုတွေကိုမြောက်ကိုရီးယားဘက်ကရပ်တန့်လိုက်ပြီးတော့အင်ဂျင်နေရာကိုလည်းဖောက်ခွဲဖျက်ဆီးနေတယ်လို့ဆိုပါတယ်။သမ္မတထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ဇွန်လ10ရက်နေ့ကစင်ကာပူမှာတွေ့ဆုံပြီးနောက်ပိုင်းနျူကလ িয়ার လက်နက်ဖျက်သိမ်းကိစ္စမြောက်ကိုရီးယားဘက်ကဘာတွေလုပ်ထားပြီလဲလို့သတင်းတောက်တွေကကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကိုပို့ဖို့နေတော့ကမေးခဲ့ပါတယ်။အဲဒုံကတော့ကာကွယ်ရေးဝန်ကြီးကသူဘာမှထူးထူးခြားခြားသိထားတာမရှိဘူး။အသေးစိတ်ညှိနှိုင်းဆွေးနွေးမှုတွေလည်းမဆက်တင်သေးဘူးလို့သတင်းတောက်တွေကသူပြောခဲ့ပါတယ်။မနေ့ကသမ္မတထရန့်ရဲ့မြောက်ကိုရီးယားအရေးသူ့အစိုးရအဖွဲ့ကိုပြောဆိုနေတဲ့အချိန်မှာကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကသမ္မတထရန့်ဘေးမှာရှိနေခဲ့တာပါ။အမေရိကန်ခြေဆိုင်မြောက်ကိုရီးယားစောင့်ကြည့်လေ့လာရေးအဖွဲ့38 knot အဖွဲ့ရဲ့ပြောဆိုချက်အရလည်းပြီးခဲ့တဲ့သတင်းပတ်အထိမြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်ဖျက်သိမ်းဆိုင်ရာလှုပ်ရှားမှုတွေဘာမှမတွေ့ရဘူးလို့ဆိုထားပါတယ်။စင်ကာပူမှာလုပ်ခဲ့တဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်တုန်းကတော့တိုက်ချင်းပြစ်ဒုံးကျည်စမ်းသပ်ပြစ်လွတ်တာတွေကိုရပ်ဆိုင်းထားပြီးတော့နျူကလ িয়ার ပုံခွဲစမ်းသပ်တဲ့နေရာကိုလည်းပိတ်ထားလိုက်ပြီးလို့မြောက်ကိုရီးယားဘက်ကပြောဆိုထားတာရှိပါတယ်
။ PUA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9433လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
UA American တန်ကမနေ့ကသတင်းတွေကိုဆက်လက်ကြေညာနေပါတယ်။27ရာစုပင်လုံကြီးလာကံကိုတက်တရာချင်းမြောက်ကျင်းပတဲ့အခါမှာတရုတ်မြန်မာနယ်စပ်ဒေသအခြေစိုက်တိုင်းဒေသလက်နက်ကင်ဖွဲ့တွေအားလုံးဖိတ်ကြားရင်းနဲ့ပတ်သက်ပြီးပြန်လည်ညှိနှိုင်းမှုရှိနေတယ်လို့အစိုးရပြောခွင့်ရကပြောပါတယ်။ပြည်ထောင်စုငင်းကြန်းညီလာကံအကျိုးညှိနှိုင်းဆွေးနွေးပွဲကိုအစိုးရလွှတ်တော်နဲ့တက်မတော်အစုဖွဲ့ကကိုယ်စားလှယ်တွေတိုင်းဒေသကိုယ်စားလှယ်တွေနဲ့အကျိုးဆောင်တွေဂျူလ19ရက်နေ့27ရက်နေ့ထိနေပြည်တော်မှာကျင်းပတာဖြစ်ပါတယ်။ဒီစည်းဝေးမှာတရုတ်မြန်မာနယ်စပ်ဒေသအခြေစိုက်လက်နက်ကင်ဖွဲ့အားလုံးဖိတ်ကြားဖို့နဲ့ပတ်သက်ပြီးညှိနှိုင်းရအောင်မှာဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားမှုချုပ်က VOA ကိုပြောပါတယ်။တရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့5ဖွဲ့ဟာ FPNCC ခေါ်ပြည်တော်စုညှိနှိုင်းနိုင်ငံရေးနှိမ့်နှိုင်းဆွေးနွေးကော်မတီဖွဲ့စည်းထားတာဖြစ်ပြီးဒီအဖွဲ့အနေနဲ့အဖွဲ့ဝင်အဖွဲ့စည်းအားလုံးကိုဖိတ်ကြားမှတာ27ရာစုပင်လုံစည်းဝေးကိုတက်ရောက်မယ်လို့သဘောထားထုတ်ပြန်ပါတယ်။တချိန်ထဲမှာပဲတရုတ်အစိုးရကနေဆက်တည်ငြိမ်ရေးလှုပ်ဆောင်မှုအစိုးရနဲ့လက်နက်ကိုင်ဖွဲ့တွေကိုတိုက်တွန်းခဲ့တယ်လို့ဒီအဖွဲ့ဝင်တွေကလည်း27ရာစုပင်လုံမှာဖိတ်ကြားရင်တက်ရောက်ဖို့တိုက်တွန်းခဲ့တာပါ။အကျိုးပြန်ဆင်မှုဆင်းရဲပွဲမှာတော့27ရာစုပင်လုံတက်တဲ့အစည်းအဝေးကိုဇူလိုင်လဒုတိယပတ်ထဲမှာကျင်းပဖို့အတွက်ရထားပါတယ်။
ICRC လို့ခေါ်တဲ့နိုင်ငံတကာချက်ချင်းဒီအဖွဲ့ရဲ့ဥက္ကဋ္ဌပီတာမူရာဟာ ICRC အဖွဲ့ဝင်တွေလောက်ကန်ဆောင်ရွက်နေကြတဲ့ရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆပ်ဇာတိတာတွေကိုချင်းနေတကူတွားရောက်လေ့လာဖို့ဇွန်လ25ရက်နေ့ကနေပြီးတော့ဇူလိုင်လ3ရက်နေ့ထိမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုအလဲပတ်ရောက်လာပါလိမ့်မယ်။ ICRC ဥက္ကဋ္ဌဟာရခိုင်ပြည်နယ်အတွင်းစစ်ဖက်မှုတွေကြုံခဲ့ကြရတဲ့သူတွေနဲ့လည်းတွေ့ဆုံမှုရှိတယ်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရကိုယ်စားလှယ်တွေလည်းတွေ့ဆုံဆွေးနွေးသွားဖို့ရှိနေပါတယ်။ICRC ဖွဲ့ရဲ့သတင်းထုတ်ပြန်ချက်အရနိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစစ်ကြည်တို့နဲ့လည်းတွေ့ဆုံဆွေးနွေးသွားမယ်လို့ဆိုပါတယ် ICRC ဥက္ကဋ္ဌဟာဇွန်လ30ရက်နေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာမှာဖြစ်ပြီးဝန်ကြီးချုပ်ရှိတ်ခါစီနာနဲ့ဝန်ကြီးတွေအစိုးရထိပ်တန်းအရာရှိတွေနဲ့လည်းတွေ့ဆုံရေးဆက်သွယ်လိုက်မယ်လို့မျှော်လင့်ရပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနေဆက်တွေမှာသတင်းစာရှင်းလင်းပွဲတွေကိုလည်း ICRC ဥက္ကဋ္ဌကကျင်းပသွားဖို့ရှိပါတယ်မောက်တွင်ရသည်မှာတွေ့ကြုံရမယ့်အခက်အခဲတွေအတွက်လူသားချင်းစာနာမှုဆိုင်ရာကူညီပေးရေးအဖွဲ့တွေကအခက်အခဲတွေကြားကပဲအကောင်းဆုံးကူညီဆောင်ရွက်နေကြတယ်။ဒုက္ခကြုံနေရတဲ့သူတွေလည်းအများပြားရှိနေတော့မယ်လို့ ICRC ဥက္ကဋ္ဌပီတာမူရာကပြောဆိုထားပါတယ်။
ဂျူန်လ27ရက်ကျတဲ့ပရင်းနေကစားကြတဲ့ကမ္ဘာဖလားအုပ်စုပွဲစဉ်တွေထဲမှာအုပ်စုစီကဒိမတ်နဲ့ဩစတြေးလျတကိုးစီတည်ကြပါတယ်။ဒိမတ်ကဂိုးရင်စတင်တာပါ။နောက်ပိုင်းမှာဂိုးအေရီယာတွင်ဒိမတ်ကစားသမားရဲ့လက်နဲ့ထိခဲ့လို့ပယ်နယ်တီရပြီးဩစတြေးလျကခြေပဂိုးနဲ့တည်ဖြစ်ခဲ့တာဖြစ်ပါတယ်။ပြင်သစ်နဲ့ပီရူးပွဲမှာတော့ပြင်သစ်ကပီရူးကိုတကိုးဂိုးမရှိနဲ့နိုင်ပါတယ်။မနေ့ကနောက်ဆုံးကစားခဲ့တဲ့အုပ်စုဒီကအာဂျင်တီးနားနဲ့ခရိုအေးရှားပွဲကတော့အထူးခြားဆုံးလို့ဆိုရမှာပါ။ကမ္ဘာဖလားနှစ်ချိန်ပိုင်ခဲ့ပြီးတဲ့ကမ္ဘာကျော်အာဂျင်တီးနားဟာခရိုအေးရှားအသင်းကို3ဂိုးမရှိနဲ့အရှုံးပေးခဲ့ရပါတယ်။လူကြိုက်များတဲ့အာဂျင်တီးနားဘောသမားမက်ဆီဒီတပွဲမှာလည်းခြေစွမ်းမပြနိုင်ပါဘူး။ဂျူနာ22ရက်တောက်ကြမ်းမှာကစားမယ့်ပွဲတွေကတော့အုပ်စု E ကဘရာဇီးနဲ့ကော့စတာရီကာ၊အုပ်စု D ကနိုင်ဂျီးရီးယားနဲ့အိုင်စလန်၊အုပ်စု E ကဆာဗီးယားနဲ့ဆွစ်ဇာလန်တင်းလို့ဖြစ်ပါတယ်။ကမ္ဘာကျော်ဘရာဇီးတင်းတဲ့ပထမပွဲတော့ကဆွစ်ဇာလန်ကိုအနိုင်မကန်နိုင်ပါဘူး။တကိုးစီတေးကြတာပါ။မနေ့ကဘရာဇီးအခြေအနေဘယ်လိုလဲ။အာဂျင်တီးနားလိုနာမည်ကြီးထမင်းကဖြစ်နေမလားဆိုတာကတော့စောင့်ကြည့်ရအောင်ပါဖြစ်ပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့ကိုကျော်အောင်လွင်တို့ပြောပြခဲ့ကြတာပါခင်ဗျာ VOE ကနေထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲဒီအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voenews.com မှာလည်းဓာတ်ရိုက်နားဆင်နိုင်တယ်လို့ကျွန်တော်တို့ VOE ရဲ့ Facebook ဆာမျက်နှာကပါဓာတ်ရိုက်အခုထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့စူးစီးတင်ပြချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်သွားပါမယ်။ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံတွေကနေဘင်္ဂလားဒေ့ရှ်နိုင်ငံထဲရောက်အောင်နှင်ထုတ်လိုက်တယ်ဆိုတဲ့စွပ်စွဲချက်နဲ့ပတ်သက်ပြီး ICC နိုင်ငံတကာပြစ်မှုခုံရုံးမှာကြားနာစစ်ဆေးမှုလှုပ်ဆောင်မှုစီစဉ်ထားပါတယ်။ဒီမှုနဲ့ပတ်သက်လို့တရားလိုရှေ့နေရဲ့မြစ်တာရက်ခံချက်ကိုဇူလိုင်လကုန်ပိုင်းမှာနောက်ဆုံးထားပြီးတုံ့ပြန်ဖို့ ICC တရားသူကြီးတွေကမြန်မာအစိုးရကိုနောက်ဆုံးရက်သတ်မှတ်ပေးထားတာရှိပါတယ်။မြန်မာအစိုးရကတော့မြန်မာနိုင်ငံကနေအတင်းမောင်းထုတ်တာမျိုးမရှိဘူးလို့အကြိမ်ကြိမ်ပြောထားခဲ့တာပါ ICC တရားရုံးမှာဒီအမှုအလားအလာဘယ်လိုရှိလာနိုင်မလဲဆိုတာနဲ့ပတ်သက်လို့ကိုကျော်လွင်ကဆက်ပြီးပြောပြပါမယ်ခင်ဗျာ
ရိုညာမွတ်စလင်တွေနေဆက်ကိုဖြတ်ကျော်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံထဲရောက်သွားတဲ့အခြေအနေတွေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တရားစီရင်ပိုင်ခွင့်ဘယ်လိုရှိမလဲဆိုတာနဲ့ပတ်သက်လို့တရားလိုရှိနေဖာတူအိုဘန်ဆိုတာရဲ့မြစ်တာရက်ခံချက်ကိုဇူလိုင်လ29ရက်နေ့နောက်ဆုံးထားပြီးတော့တုံ့ပြန်မှုမြန်မာအစိုးရကို ICC နိုင်ငံတကာပြစ်မှုခုံရုံးကပြီးခဲ့တဲ့ AB လာတုန်းကအသိပေးထားတဲ့အကြောင်းဇွန်လ27ရက်နေ့ထုတ် Reuters သတင်းမှာဖော်ပြထားပါတယ်မြန်မာဘက်က ICC ကိုတုံ့ပြန်ချက်ပေးထားပြီးလားမပေးရသေးဘူးလားဆိုတာကတော့မသိရသေးပါဘူးဒါပေမဲ့လည်း AB လာ17ရက်နေ့မှာနိုင်ငံတော်တိုင်ပင်ခံရုံးကထုတ်ပြန်ထားတဲ့ကြေညာချက်အရဘင်္ဂလားဒေ့ရှ်ဘက်ကိုထွက်သွားအောင်ဘယ်သူမှမောင်းထုတ်ခဲ့တာမရှိတဲ့အကြောင်းတရားလိုတက်တရဲ့လှုပ်ဆောင်ချက်ဟာနိုင်ငံတော်အချုပ်အခြာအာဏာကိုကျော်လွန်ရာရောက်နေတဲ့အကြောင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်သွားတဲ့သူတွေရခိုင်ပြည်နယ်ပြန်လာရေးကိုလည်းစီစဉ်ထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့လည်းအသေးချာပူးပေါင်းပြီးတော့လှုပ်ဆောင်နေတဲ့အကြောင်းဖော်ပြထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာစိုးရကတော့အသိမှတ်မပြုပါဘူး။ဒီမှုနဲ့ပတ်သက်ပြီးတော့အရေးကြီးတဲ့အချက်တစ်ခုကမြန်မာနိုင်ငံဟာ Rome Statute လို့ခေါ်တဲ့ ICC ကိုစတင်ခဲ့တဲ့သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်ဘူးဆိုတာပါပဲ။မြန်မာနိုင်ငံကလက်မှတ်မထိုးထားပေမဲ့လည်းရိုဟင်ဂျာတွေရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတော့အဲ့ဒီ Rome Statute ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံပါ။အဲ့ဒါကြောင့်လဲရိုဟင်ညာပြည်ပခန့်နဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကနေတရားစွဲဆိုနိုင်မလားဆိုပြီးတရားလိုရှင့်တွေက ICC ကိုတောင်းဆိုထားတာပါအခုလို ICC ကနေပြီးတော့အရေးယူနိုင်ဖို့ကြိုးပမ်းနေတဲ့ကိစ္စဟာဘလောက်ထိဖြစ်နိုင်ချေရှိတဲ့ကိစ္စလဲဆိုတာကိုသိနိုင်အောင်ဟောင်ကောင်ခြေစိုက် AHRC အာရှလူခွင့်ကော်မရှင်ရဲ့ဥပဒေကြံပေးမြန်မာရှင့်နေဥမင်းလွင်ဦးကိုမေးကြည့်ပါတယ်ရိုဟင်ညာတွေဘင်္ဂလားဒေ့ရှ်ဘက်ကိုရောက်သွားတဲ့ကိစ္စကတင်းအာမမောင်းထုတ်မှုဆိုတဲ့ပြစ်မှုကိုကျူးလွန်ရရောက်ပါသလားခင်ဗျာဘလို့ထင်ပါလဲရှင့်နေတူဦးနေနဲ့
ဒီဥစ္စာပြောရမယ်ဆိုလို့ရှိရင်တော့နည်းနည်းတော့ရှုပ်ထွေးတော့ပါနော်ဒါပေမဲ့ရှုပ်ထွေးတဲ့ဥစ္စာကမှရှင်းရှင်းလင်းလင်းကျွန်တော်တို့ပြန်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်ဒီအာသာတန်းဖက်မှုတွေဖြစ်တဲ့အခါမှာရက်ရွာအငြိမ်မသက်ဖြစ်တယ်ရက်ရွာအငြိမ်မသက်ဖြစ်တဲ့အခါမှာအများပြည်သူကြီးလန့်လာသားဖြစ်နေတဲ့အချိန်မှာပဲအာသာဖွဲ့ဝင်တွေကနေပြီးတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးဖို့အတွက်စော်ဟောတဲ့ဒုက္ခတွေဖြစ်ထွက်သွားတဲ့သူတွေကိုယ်တိုင်ကလည်းအဲ့ဒီလိုကြောက်လန့်နေတဲ့အချိန်မှာထွက်ပြေးရင်သက်သာရာရမယ်အခွင့်အရေးတွေပိုရလိမ့်မယ်ဆိုတဲ့ညှိုးလင်းချက်တွေနဲ့သူတို့ကိုယ်တိုင်သွားကြတာဖြစ်တယ်။အဲ့ဒီလိုသွားနေတဲ့အချိန်မှာကျွန်တော်တို့မြန်မာနိုင်ငံအာဏာပိုင်အဖွဲ့အစည်းတွေကနေပြီးတော့လမ်းမှာတားမြစ်တယ်မသွားဖို့ကြောင်းရတယ်။သာရာစင်မပြေတဲ့ဥစ္စာတွေရိတ်ခတ်ထောက်ခံတာတွေရှိတယ်။အဲ့တော့ post deportation လို့ပြောရအောင်တက်ပြေးကြဖို့တော်တော်ခင်းတဲ့ကိစ္စတစ်ခုဖြစ်တယ်။လူတွေကြောက်လန့်တဲ့အချိန်မှာဒီလိုမျိုးဘေးကနေဆော်ဟောတဲ့အတွက်အခွင့်အရေးကိုမျိုးကူပြီးတော့ထွက်သွားကြတဲ့ဥစ္စာငိုကိုရဲ့စိတ်တဘောဆန္ဒအမြောက်လေထွက်သွားတာမျိုးလေဖြစ်နိုင်တယ် အတင်းအဓမ္မနင်းထုတ်မောင်းထုတ်လိုက်တယ်ဆိုတဲ့ဥစ္စာမျိုးကတော့ဒီနိုင်ငံတကာကိုသူတို့ဆွဆွဲနေတယ်ပြောဆိုနေတဲ့ဥစ္စာတွေကသက်တည်ပြောက်ခဲရင်းနေတယ်လို့ကျွန်တော်တော့မြင်ပါတယ်ဒါကြောင့်ဒီဥစ္စာကတော့မဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်ဘာဖြစ်လို့လဲဆိုတော့ကကျွန်တော်တို့ဒီတိုင်းမြန်မာနယ်စပ်မှာဖြစ်ခဲ့တုန်းကလေအစုလိုက်ယုံလိုက်ထွက်ပြေးကြတာပဲဒါပေမဲ့ထိုင်းနိုင်ငံဆိုရနေပြီးတော့မြန်မာနိုင်ငံဆိုရကိုအဲ့ဒီလိုမျိုးမောင်းထုတ်ပါတယ်ဆိုပြီးတော့လေတိုင်နာတာနာမရှိပါဘူ
းဆိုတော့ဒီနိုင်ငံတကာခုံရုံးကိုတင်ပြီးတော့တရားစွဲဆိုတဲ့ကိစ္စဟာဘယ်လောက်ထိဖြစ်နိုင်ချေရှိတဲ့ကိစ္စလဲခင်ဗျာဘယ်လောက်ထိအောင်မြင်နိုင်မဲ့အမှုလို့ထင်ပါလဲခင်ဗျာ
အောင်မြင်နိုင်နေမအောင်မြင်နိုင်ဘူးဆိုတာတစ်ခုဒီလိုမျိုးလုပ်လိုက်ရင်နိုင်ငံတကာကအာရုံစူးစမ်းမှုပုံရမယ်နိုင်ငံတကာပြည်အားတွေပုံများလာမယ်မြန်မာနိုင်ငံပေါ်မှာဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အတွက်ညံ့ညံ့ဆန်းဆန်းလုပ်နိုင်အောင်ဒုက္ခသည်တွေတောင်းဆိုတဲ့အတိုင်းဖြစ်အောင်ပြည်အားတွေပြီးနိုင်ဖို့အတွက်ရည်ရွယ်ပြီးတော့လှုံ့ဆော်နေလို့ပဲမြင်တယ် ICC နိုင်ငံတကာရာဇဝတ်ခုံရုံးကတော့ပြင်နိုင်ဖို့ရန်အတွက်က Port to Deportation Relocation ကြောင့်လည်းမဖြစ်နိုင်ဘူးနောက်ပြီးတော့တခါလူသားမစာနာတဲ့ကိစ္စဒီ notice ရောက်သွင်းမှုတွေဆိုတာတွေနဲ့ပတ်သက်လို့လေဖြစ်နိုင်ဖို့ရအတွက်တိတ်မလွယ်သေးဘူးလို့ကျွန်တော်ကတော့မြင်ပါတယ်
အဲ့ဒါက AHRC အာရှလူခွင့်ရေးကော်မရှင်ရဲ့ဥပဒေကြံပေးရှင့်နေဦးမင်းလွင်ဦးရှင်းပြခဲ့တာပ
ါကိုကြောင်လင်းဆက်သွယ်မေးမြန်းစူးစီးတင်ပြခဲ့တာပါခင်ဗျာအခုတော့ဒီလွှတ်တော်တွေကအဂတိလိုက်စားမှုနဲ့ပတ်သက်တဲ့ဆောင်ရွက်ချက်တွေကိုလည်းကြည့်ရအောင်ပါစတုထအကြိမ်ပြင်ဆင်လိုက်တဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေကိုမနေ့ကပြည်ထောင်စုလွှတ်တော်မှာအတည်ပြုလိုက်ပါတယ်အဂတိလိုက်စားမှုတိုက်ဖြတ်ရေးကိုအရှိန်အဟုန်မြင့်လှုပ်ဆောင်လာတဲ့ NLD အစိုးရလက်ထက်မှာဒီဥပဒေကိုပြန်လည်ပြင်ဆင်တာဖြစ်ပါတယ်။သုံးသက်သူတချို့ကတော့ပြင်ဆင်လိုက်တဲ့ဥပဒေပေါ်မေးခွန်းထုတ်စရာတွေရှိနေပြီးအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ရဲ့လှုပ်ဆောင်ချက်ပေါ်မှာလည်းမေးခွန်းထုတ်နေကြတာပါ။ဒီသတင်းကိုတော့မတ်မီခါကတင်ပြပါမယ
်။စတုဒ္ဓအကြိမ်မြောက်ပြင်ဆင်တဲ့ဒီဥပဒေကြမ်းမှာငွေပေးငွေယူလုပ်တာအပြင်နိုင်ငံတော်ဘဏ္ဍာရန်မုံငွေတွေကိုလုံထုံးလုံနည်းနဲ့မကြီးပဲလုတာကြောင့်ဆုံးရှုံးစေတာတွေကိုပါအဂတိလိုက်စားမှုနဲ့အရေးယူနိုင်တယ်ဆိုတဲ့အချက်ပါသလိုတိုင်ကြားသူမရှိလဲကြော်စောသတင်းထွက်နေတယ်ဆိုရင်စစ်စစ်အရေးယူနိုင်တယ်ဆိုတဲ့အချက်တွေကိုဖြေထားတာကြောင့်အဂတိလိုက်စားမှုကိုအရင်ကထပ်ပိုပြီးအရေးယူနိုင်မယ်လို့အဂတိလိုက်စားမှုကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးကဒီဥပဒေကိုလွှတ်တော်မှတင်သွင်းချိန်မှာပြောဆိုခဲ့ပူပါတယ်ဒါပေမဲ့ပြီးခဲ့တဲ့ရက်ပိုင်းက NLD အစိုးရပါတီဝင်ဝင်ကြီးတွေအနက်တဦးဖြစ်တဲ့ဗန္နောင်ခွန်ဝင်ကြီးဟောင်းဦးကျော်ဝင်းကိုအဂတိလိုက်စားမှုဥပဒေနဲ့ပထမဆုံးအကြိမ်စုံစမ်းစစ်ဆေးခဲ့တာမှာတိကျစွာဖော်ထုတ်နိုင်တဲ့တသက်မရှိလို့အရေးမယူနိုင်ခဲ့တဲ့အပေါ်ကော်မရှင်ကိုတည်ဆဲဥပဒေအပေါ်မှာပါဝေဖန်မှုတွေမြင့်တက်လာခဲ့ပါတယ်နိုင်ငံရေးစီးပွားရေးလေလာသုံးသက်သူဦးမင်းခင်ကတော့ကော်မရှင်ဟာပြည်သူတွေအားကိုးနိုင်တဲ့ကော်မရှင်တစ်ခုမဟုတ်သေးဘူးလို့ဝေဖန်လိုက်သလိုလက်ရှိဒီဥပဒေနဲ့ပတ်သက်လို့သူက
တောက်ချောက်ပြောဆက်ဆက်မှာအာရီနေစီးပွားချမ်းသာနေဥစားတရားတရားပြည်သူနေနေတည်ရတာရှိတယ်။အဲဒါမျိုးတွေကိုဒီမှာတည်ကြောင်းလေးရေးတစည်းတိုင်းနေတယ်ဒါမျိုးတွေကိုကြိုင်နိုင်နေတယ်လို့အဲ့ဒါတော့ကျေဆောက်မကြည့်အောင်ပါဒါနဲ့လက်ရှိဥပဒေပြင်ဆင်ချက်နေနေရတော့ကျိုးကျိုးကြပါပဲဒါတော့
ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာညွညိုသိန်းကတော့လက်ရှိဥပဒေကပြည်ရေးစိတ်ဝင်စားသလိုငါးကြီးကြီးဖမ်းနိုင်မဲ့ဥပဒေတစ်ခုဟုတ်မဟုတ်ဆိုတာကိုအခုလိုတုံ့တက်ပြောဆိုသွားခဲ့ပါတယ
်ဥပဒေကပြဋ္ဌာန်းထားတဲ့ရေဘူးကပြဋ္ဌာန်းချက်တွေကိုလည်းကော်မရှင်ကဟိုအလုံးစုံတရားရခိုင်လုံးမလိုက်နာနိုင်သေးတာတွေမဆောင်ရွက်နိုင်သေးတာတွေအများကြီးရှိတယ်ပေါ့နော်ငါးကြီးကြီးကိုကြော်နိုင်လားမကြော်နိုင်လားဆိုတာဟာအချုပ်ပြီးတော့ပြောရမယ်ဆိုလို့ရှိရင်ဥပဒေပြင်ဆင်ကြောင်းလဲမှုထက်ပိုပြီးအရေးကြီးတာဟာကော်မရှင်အနေနဲ့နိုင်ငံရေးကဘလောက်လွတ်လပ်တယ်လဲနဲ့ပေါ့နော်ဘလောက်ထိအဂတိလိုက်စားမှုတိုက်ဖြတ်ရေးကိုအကြောက်တရားခင်းခင်းနဲ့လှုပ်ဆောင်ရဲတယ်လဲပုံမှန်မှုတည်တာပေါ့နော
်လက်ရှိမှာအဂတိလိုက်စားမှုနဲ့စွပ်စွဲခံရတဲ့ဝင်ကြီးအချို့ရှိခဲ့ပေမဲ့ယာရုမနှုတ်ထွက်လိုက်တာနဲ့ပြည်စည်းသွားတာမျိုးဖြစ်နေတဲ့အပေါ်လှိလာသူတွေကထောက်ပြဝေဖန်မှုတွေရှိနေတာဖြစ်ပါတယ်နိုင်ငံရေးလေလာသုံးသက်သူဒေါက်တာရံမျိုးသိန်းကတော့အဂတိလိုက်စားမှုနဲ့ပတ်သက်လို့လက်ရှိအာဏာရအစိုးရရဲ့လှုပ်ဆောင်မှုအပေါ်အခုလိုသုံးသက်ပြောဆိုသွားပါတယ
်။အရင်အစိုးရလက်ထက်နဲ့နိုင်ရှင်မယ်ဆိုရင်တော့အဂတိလိုက်စားမှုကအတန်အသင့်ရော့လာတယ်လို့ပြောလို့ရတယ်။ဒါသို့တော့လည်းပဲတကယ်တမ်းပြောမယ်ဆိုရင်တော့အဂတိလိုက်စားမှုတက်ချက်ရေးကိုနော်ဟိုကြည်ကြည်ပြန့်ပြန့်နဲ့ပေါ့လေ။တော့တနိုင်ငံလုံးအတိုင်းအတာနဲ့ပေါ်ဆောင်နိုင်တဲ့အပိုင်းမှာတော့ပေါ်တိတ်ပြီးတော့အားရစရာမရှိဘူးလို့မြင်တယ်။နောက်ပြီးတော့အားရလိုက်စားမှုတက်ပြည့်အိမ်မှာအရေးကြီးတာကရှင်းကောင်းနေလောက်ကိုဖမ်းပြနေလို့မရဘူး။ ကျွန်တော်ကြားတွေကိုဖမ်းပြဖို့လိုအပ်တယ်လို့မြင်တယ်။ဆန်ရင်းကိုနာနာဖွင့်နိုင်လို့တူတယ်လို့မြင်တယ်
။လက်ရှိအာဂရီလိုက်စားမှုကော်မရှင်ကိုအစ်စ်ပြန်လဲဖွဲ့စည်းထားတာဖြစ်ပါတယ်။ကော်မရှင်ဥက္ကဋ္ဌအနေနဲ့ဝင်းကြီးဟောင်းတဦးဖြစ်သူဦးအောင်ကြီးကတာဝန်ယူထားတာပါ။ကော်မရှင်ကိုရောက်လာတဲ့တိုင်ကြားစာအများစုကလက်ရှိဒီဥပဒေနဲ့အရေးမယူနိုင်တဲ့အမှုတွေအများစုဖြစ်နေတယ်လို့ကော်မရှင်ကတော့ဆိုထားပါတယ်။အရေးမယူနိုင်တဲ့တိုင်ကြားစာတွေဟာလက်ရှိချိန်မှာစုစုပေါင်းတိုင်ကြားစာတွေရဲ့80ရာခိုင်နှုန်းနီးပါးတောင်ရှိတယ်လို့ကော်မရှင်ကဆိုထားပါတယ်ရှင်
။ VOA သတင်းတော်အမေခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။မကြာခင်နောက်ပိုင်းမှာ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုတင်ဆက်ဖို့ရှိတယ်လို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမ်းမာရေးကဏ္ဍတိုင်းရင်သတင်းလွှာစာရာတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်သွားမှာပါ။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပဲသမ္မတထရန့်အစိုးရကကြေညာလိုက်တဲ့အပေါ်လူ့အခွင့်အရေးအဖွဲ့တွေကဝန်ထမ်းစိတ်ပြတ်မိကြောင်းတုတ်ပြန်လိုက်ကြပါတယ်။အမေရိကန်နိုင်ငံကသာအဲ့လိုနှုတ်ထွက်မယ်ဆိုရင်နိုင်ငံတချို့မှာလူ့အခွင့်အရေးချိုးဖောက်မှုတွေဆက်ဖြစ်လာမှာကိုစိုးရိမ်နေကြတာပါ။ VOA သတင်းတော်ဇလက်တစ်စာဟုတ်ရဲ့သတင်းလွှာကိုတော့ပြန်ပြမှာပါခင်ဗျာအဖွဲ့ဝင်48နိုင်ငံပါတဲ့ဂျနီဗာအခြေစိုက်လူအခွင့်အရေးကောင်စီကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မဲ့အကြောင်းအင်္ဂါနေ့မှာအမေရိကန်နိုင်ငံကြီးဝန်ကြီးမိုက်ဖွန်ပီယိုကကြေညာလိုက်တာကြောင့်အလုံးကိုအာအာတင့်စီခဲ့ပါတယ်လူငယ်တဲ့တစ်နှစ်ကလေးကနှုတ်ထွက်မယ်လို့ပြောထားတာပါဒီလိုနှုတ်ထွက်ရတာဟာလူအခွင့်အရေးကောင်စီထဲမှာအစ္စရေးနိုင်ငံအပေါ်မကြာခဏဝေဖန်နေတာကြောင့်ရောကောင်စီထဲမှာလူအခွင့်အရေးချိုးဖောက်တဲ့နိုင်ငံတချို့ရှိနေတဲ့အတွက်ကြောင့်ပါဖြစ်တယ်လို့အမေရိကန်ကပြောပါတယ်Kenneth Roo ha HRW လူ့အခွင့်အရေးအဖွဲ့ကဖြစ်ပါတယ
် UN Human Rights Council has done enormous good in countries like
လူ့အခွင့်အရေးကောင်စီဟာမြောက်ကိုရီးယားမြန်မာတောင်ဆူဒန်ဆီးရီးယားနိုင်ငံတွေကလူ့အခွင့်အရေးချိုးဖောက်မှုတွေမှာကောင်းကောင်းကင်တွယ်နိုင်ခဲ့ပါတယ်ဒါပေမဲ့လူ့အခွင့်အရေးကောင်စီကအစ္စရေးနိုင်ငံကိုအတော်ဝေဖန်နေတာကြောင့်ဆိုပြီးတော့ Trump ဆိုရကအစ္စရေးနိုင်ငံကိုပဲအလေးထားနေတာပါအမေရိကန်ကနှုတ်ထွက်တာဟာလူ့အခွင့်အရေးကောင်စီရဲ့ဂုဏ်သိက္ခာကိုထိခိုက်နေတာမို့အစ္စရေးနိုင်ငံပေါ်အပြစ်တင်ဝေဖန်နေတာတွေကိုရှော့ချလိုက်ရင်ပြဿနာတွေပြေလည်လာနိုင်မယ်လို့ထင်ပါတယ်
။အမေရိကန်အင်ဒီယားနာပြည်နယ်ကချင်းအမျိုးသမီးရှေ့နေမတ်လွန်ခန်ပိုက်ပါကတော့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကနေအမေရိကန်နှုတ်ထွက်လိုက်တာဟာမြန်မာနိုင်ငံအပေါ်ရိုက်ခတ်မှုရှိလာနိုင်တယ်လို့သုံးသပ်ပါတယ်။ဒါနဲ့
မြန်မာနိုင်ငံတို့ကလည်းတော်တော်များများချိန်ကျသွားနိုင်တာလည်းရှိနေတယ်။ဘာဖြစ်လို့လဲဆိုတော့ဒီ Human Rights Council က Human Rights ကို violate ချိုးဖောက်တဲ့နိုင်ငံတွေပေါ့နော်ဘယ်ဘယ် international ဥပဒေတွေကိုကျဉ်းလွန်ကြလဲပထမအများအားသူတို့ကစုံစမ်းမှုအများကြီးလုပ်တယ
်လူ့အခွင့်အရေးကောင်စီထဲမှာတရုတ်ကျူးဘားနဲ့ဗင်နီဇွဲလားနိုင်ငံတွေလိုလူ့အခွင့်အရေးဆိုးဆိုးဝါးဝါချိုးဖောက်နေတဲ့နိုင်ငံတွေရှိနေတယ်လို့အမေရိကန်အစိုးရတောင်းဝန်ရှိသူတွေကထောက်ပြလေရှိပါတယ်တရုတ်နိုင်ငံကတော့ဒီအချက်ကိုပယ်ချလိုက်ပါတယ
်对两国人权理事会的态度不像是
本来目的是被禁免所以တရုတ်နိုင်ငံကလူအခွင့်အရေးကိစ္စမှာတိုးတက်အောင်မြင်မှုတွေရှိတာတွေ့ရမှာပါလူအခွင့်အရေးကောင်စီအပေါ်အမေရိကန်ရဲ့သဘောထားကိုကမ္ဘာနိုင်ငံအတော်များများကလက်မခံကြပါဘူးလို့တရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂန်ရှောင်းကပြောသွားတာပါလူအခွင့်အရေးကောင်စီတွေကနေအမေရိကန်နှုတ်ထွက်လိုက်ုံနဲ့လူအခွင့်အရေးလှုပ်ရှားမှုတွေရပ်တန့်သွားမှာမဟုတ်သလိုနိုင်ငံတချို့မှာတော့လူအခွင့်အရေးချိုးဖောက်မှုတွေပိုတိုးလာနိုင်တယ်လို့ HRW အဖွဲ့ဝါရှင်တန်ရုံးခွဲကSarah Morgan ကပြောပါတယ
် Also to push back against the United States when it does things
American နဲ့ဆက်ကနေဝင်လာတဲ့မိသားစုတွေကိုမိမနဲ့ကလေးခွဲပစ်နေတဲ့လဝကဥပဒေကန့်သက်ချက်ကြောင့် American အစိုးရကဝေဖန်ခံနေရတာပါဒါကြောင့်အဲ့ဒီကိစ္စတွေကိုအရင်ဖြေရှင်းဖို့ထောက်ပြနေကြပါတယ
်ဒီလိုနိုင်ငံတကာရဲ့ဝေဖန်မှုတွေရှိလာပြီးနောက်သမ္မတဒိုနယ်ထရမ့်က Mexico နဲ့ဇက်ကတဆင့် American ပြည်ထောင်စုတဲတရားမဝင်ဝင်လာတဲ့မိသားစုတွေကိုမိမနဲ့ကလေးငယ်တွေခွဲခြားထားနေတဲ့ကိစ္စမကြခင်ရပ်ပြတော့မယ်လို့ဗိုလ်ထုနေကပြောပါတယ်ထရန့်အစိုးရရဲ့လှုပ်ဆောင်ချက်တွေကအမေရိကန်အုပ်ချုပ်ရေးစနစ်တစ်ခုလုံးကိုကိုးစားမပြုပါဘူးလို့မက်ဆာချူးဆက်ပြည်နယ်ဒီမိုကရက်အောက်လွှတ်တော်အမတ်ဘေးခီတင်းကပြောပါတယ
် But people around the world when they're looking
at ဆိုရာဒီလိုလောက်တာကိုကဘာဘောကလူတွေကစောင့်ကြည့်နေကြတယ်ဆိုတော့တခြားအစိုးရရန်ရည်ဖြစ်တဲ့ American Congress မှာကဘယ်လိုစဉ်းစားနေတယ်လဲဆိုတာသူတို့စောင့်ကြည့်နေကြမှာပါ
ထရန့်အစိုးရဟာကုလလူ့အခွင့်အရေးကောင်စီကနေနှုတ်ထွက်တဲ့ကိစ္စတခုတည်းနဲ့မကဘဲရာသီဥတုထိန်းသိမ်းရေးဆိုင်ရာပဲရစ်သဘောတူညီချက်ကနေနှုတ်ထွက်တာအီရန်နျူကလ িয়ার သဘောတူညီမှုကနေနှုတ်ထွက်တာတွေဟာလက်ရှိအမေရိကန်အစိုးရရဲ့သင်္ကေတတစ်ခုလိုဖြစ်လာနေပြီးနောက်အစိုးရသက်တမ်းတစ်ခုအတွက်အလားအလာကောင်းမှမလားဆိုတာမေးခွန်းထုတ်နေကြပါတယ်ခင်ဗျာ
ဒီ
VOA American အသံကတောက်ကြနေမနဲ့ကင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါရခင်ဗျာ။အခုဆက်ပြီးနားဆင်ရမှာကတခြားနိုင်ငံတွေကပလတ်စတစ်စွန့်ပစ်ပစ္စည်းတွေကိုတရုတ်ကလက်မခံတော့ဘူးလို့ဆုံးဖြတ်လိုက်တဲ့အတွက်ကမ္ဘာတစ်လောင်းမှာပလတ်စတစ်တွေစုပြုံလာစေပြီးချမ်းသာတဲ့နိုင်ငံတွေအနေနဲ့ပလတ်စတစ်စုပြုံများပြားလာတာကိုအရှိန်လျှော့ချဖို့နီလန်းရှာဖွေရလိမ့်မယ်လို့သိပ္ပံပညာရှင်တွေကထောက်ပြနေကြပါတယ်။ AB သတင်းတပုတ်ပေါ်အခြေခံပြီးဦးကျော်စံသာပြောပြမှာပါ။
ဟုတ်ပါတယ်ကမ္ဘာတစ်လွှားကုန်သွားတဲ့နေရာမှာပလတ်စတစ်စွန့်ပစ်ပစ္စည်းတွေကိုတရုတ်နိုင်ငံကမတင်သွင်းတော့ဘူးလို့ပိတ်ပင်လိုက်တဲ့အကျိုးဆက်တွေဟာဘယ်လိုဖြစ်လာမလဲဆိုတာသိပ္ပံပညာရှင်တွေကတွက်ချက်ခဲ့ကြတာဖြစ်ပါတယ်2030ပြည့်ရောက်ရင်တခြားနိုင်ငံတွေအနေနဲ့ပလတ်စတစ်တန်ချိန်စံပေါင်း120ကိုဘယ်လိုလုပ်ကြမလဲဘယ်နေရာမှာစွန့်ပစ်ကြမလဲဆိုတာစဉ်းစားလာကြလိမ့်မယ်လို့သိပ္ပံပညာရှင်တွေကဆိုပါတယ်တရုတ်ပြည်ရဲ့ပိတ်ပင်မှုဟာ2019ဒီဇင်ဘာ31ရက်နေ့မှာစတင်ခဲ့ပြီးကျန်းနိုင်ငံတွေမှာစုပြုံမှုအခြေအနေပုံမဆွေးရလာတယ်လို့လည်းသိပ္ပံပညာရှင်ကထောက်ပြကြပါတယ်။အမေရိကန်ပြည်ထောင်စုဂျပန်ဂျာမနီတို့လိုချမ်းသာကျော်ဝါးတဲ့နိုင်ငံတွေဟာပြန်လည်အသုံးပြုနိုင်တဲ့ပလတ်စတစ်တွေကိုတရုတ်နိုင်ငံဆီတင်ပို့လာခဲ့တာနှစ်ပေါင်းများစွာကြာမြင့်ခဲ့ပါပြီ။အခုတော့တရုတ်ကကမ္ဘာအမိုက်ပုံအဖြစ်မခံလို့တော့ပါဘူး။1992ကစပြီးတရုတ်တို့လက်ခံခဲ့ရတဲ့ပလတ်စတစ်ပမာဏဟာဆိုရင်လည်းတန်ချိန်သန်းပေါင်း116တန်းရှိခဲ့ပါပြီ။ဒါဟာဆိုရင်နယူးယောက်မြို့ Empire State အဆောက်အဦကြီးရဲ့အလေးချိန်တဲ့အဆောက်ပေါင်း30ပိုများတယ်လို့ပြောကြပါတယ်။ဆိုတော့တရုတ်တို့ရဲ့အပြောင်းလဲကနေကျန်းနိုင်ငံတွေဒီပလတ်စတစ်စွန့်ပစ်ပစ္စည်းကိုဘာဆက်လုပ်မလဲဆိုတာနီးလန်းရှာဖို့ဖြစ်လာစေပါတယ်။ဘယ်ဟာကိုဘယ်လိုပြန်သုံးမလဲဆိုတာစစ်စစ်ချာချာရွေးချယ်ကြရလိမ့်မယ်လို့အမေရိကန်ပြည်ထောင်စုဂျော်ဂျီယာတက်သူကပါရဂူဘွဲအင်ဂျင်နီယာကျောင်းသူအေမီဘရုခ်စ်ကဆိုပါတယ်။တချိန်တည်းမှာပဲပလတ်စတစ်တွေကိုမိရှုပစ်တာပုံများလာမယ်ဒါမှမဟုတ်မြေကြီးမှာကျဉ်တူပြီးဖိုးပစ်တာတွေလှုပ်လာကြလိမ့်မယ်လို့လည်းသူကဆိုပါတယ
်။ဒါဟာတက်လက်နှိုးဆော်လိုက်တာပါပဲ။သမိုင်းတစ်လျှောက်လုံးပြန်လဲအသုံးပြုထားတဲ့စွန့်ပစ်ပစ္စည်းတွေကိုတရုတ်ကယူသွားလိမ့်မယ်ဆိုပြီးတရုတ်ကပဲအားကိုးလာခဲ့ကြတာပါ။အခုတော့သူတို့ကမယူတော့ဘူးလို့ဆိုလာပါပြီ။ဆိုတော့ဒီစွန့်ပစ်ပစ္စည်းတွေအတွက်ကျမတို့ရှင်းရပါတော့မယ်။တေးသေးချာချာကင်တွယ်လှုပ်ဆောင်ကြဖို့လိုပါတယ်။
Science Advances လို့ခေါ်တဲ့သိပ္ပံပညာတိုးတက်မှုများ Channel မှာဗုဒ္ဓနေကဖော်ပြခဲ့တဲ့ဒီသုရေသနဟာကုလသမဂ္ဂရဲ့အချက်လက်တွေကိုအခြေခံပြီးလုပ်ခဲ့တာဖြစ်ပါတယ်။တရုတ်ဟာကျန်းနိုင်ငံတွေရဲ့ plastic စွန့်ပစ်ပစ္စည်းတွေကို1992ကစပြီးတော့လက်ခံလာခဲ့တာကမ္ဘာ plastic စွန့်ပစ်မှုအလုံးရဲ့4500ခိုင်နှုန်းလောက်အထိရှိခဲ့ပါတယ်တဲ့။ဒီပြပအမှိုက်တွေဟာကျန်းမာရေးနဲ့သဘာဝပတ်ဝန်းကျင်ကိုချင်းကျောက်နေတယ်လို့ယူဆပြီးအခုခါမှာပိတ်ပင်လိုက်တာဖြစ်ပါတယ်။ဒီအချိန်မှာပလတ်စတစ်စွန့်ပစ်ပစ္စည်းတွေပုံမလက်ခံလာတဲ့ထိုင်းဗီယက်နမ်မလေးရှားတို့အနေနဲ့လည်းပဲအလားတူပြည်ပြင်ဖို့လှုပ်လာကြပြီလို့အေမီဘရုခ်စ်ကပြောပါတယ်။ကမ္ဘာမှာအတော်များများကြဲကြဲပြန့်ပြန့်အသုံးပြုနေတဲ့ပလတ်စတစ်တွေဟာတကယ်တော့ဖန်ထယ်ရီအလူမီနီယံတွေစတာလောက်ပြန်လည်အသုံးပြုရတာမလွယ်တဲ့ပစ္စည်းတွေဖြစ်ပါတယ်။နယူးယောက်စတိတ်တက္ကသိုလ်ကဘူမိဝန်ကျင်သိပ္ပံပညာရှင်ချယ်ရီမစ်ရှင်ကတော့စားသုံးသူအများအပြားဟာပြန်လဲသုံးလို့မရတဲ့ပလတ်စတစ်တွေကိုပြန်သုံးဖို့အထောက်နေကြတယ်လို့ဆိုပါတယ်။တကယ်တော့ပလတ်စတစ်ပစ္စည်းတွေထုတ်လုပ်ကြတဲ့ကပြန်သုံးလို့ရမယ့်ပစ္စည်းတွေသာရွေးထုတ်သင့်တယ်လို့ပြောပါတယ်
။ပလတ်စတစ်ပစ္စည်းအများအပြားကတစ်ခါသုံးတွေပဲဖြစ်ပြီးတော့ဒါကဖျောက်ဖျက်လို့လည်းမရပါဘူး။တခြားပစ္စည်းတွေလိုမြေကြီးထဲကိုပြန်ပြီးရောက်သွားတာလည်းမဟုတ်တဲ့အတွက်ဒီကိစ္စကိုစနစ်တကျလုပ်ပြီးတော့မှအသုံးပြုကြရမှာဖြစ်ပါတယ်။
ဒီလိုပလတ်စတစ်တင်သွင်းမှုပိတ်ပင်လာကြတဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့လည်းပြန်လည်အဆုံးချရေးလုပ်ငန်းပုံမှုအလေးထားစရာဖြစ်လာပါတယ်။အမေရိကန်နိုင်ငံလုံးဆိုင်ရာစွန့်ပစ်ပစ္စည်းများပြန်လည်အဆုံးချရေးအဖွဲ့ကြီးကလည်းပလတ်စတစ်ပစ္စည်းတွေထုတ်လုပ်တဲ့နေရာမှာရယ်လကူပြန်လည်အဆုံးချနိုင်အောင်တီထွင်ထုတ်လုပ်ကြဖို့စဉ်းစားကြရတော့မှာဖြစ်ကြောင်းပါတယ်ခင်ဗျာ
။ကမ္ဘာကြီးပေါ်ကပလတ်စတစ်စွန့်ပစ်ပစ္စည်းအနေနဲ့ပတ်သက်လို့ဦးကျော်စံသာတင်ပြခဲ့တာပါ။ VOA ကနေထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဒေသချင်းတောင်းညင်တယ်ဆိုရင်တော့အမြန်ဆုံးစာရေးသားနိုင်တာကတော့ VOA ရဲ့ email လေးစာ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြီးပြီးချင်းည10:00မှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။ VOA ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9:00အထိအခုထုတ်လွှင့်နေတဲ့လိုင်းလူမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနှဲဝဲအတွင်းမှာတော့ American Indian 3အင်္ဂလိပ်သင်ကန်းစာနဲ့အတူကျမ်းမာရေးကဏ္ဍကိုတင်ဆက်မှာဖြစ်တဲ့ပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
နံပါတ်1ကရေဘုံတော်နေရာမရှိဘူး။နံပါတ်2ကစားတော့အဲ့ရေပြင်းမျိုးရှင်မှာဆက်ခဲရှိတယ်။နံပါတ်3ကအခုဒီကြောက်သွားပေမဲ့လည်းရေ
တိုင်းသားဒီတာဒီမှာဖြစ်ပျက်နေတာတွေကိုစူးစီးထားတဲ့တိုင်းရင်းသတင်းလွှာမှာနောက်ပိုင်းနှားဆင်ရပါမယ်ခင်ဗျာ။အခုတော့ဒီမနက်ခင်းတိုင်းမှာတင်ဆက်နေတဲ့အင်္ဂလိပ်သင်ကန်းစာပဲဖြစ်ပါတယ်။ American Indian 3အင်္ဂလိပ်သင်ကန်းစာကိုဒေါ်လာတန်းကပို့ချမှာဖြစ်ပါတယ်။
ဒီကနေ့တင်ပြမယ့် idiom အသုံးကတော
့ beat about the bush
ဖြစ်ပါတယ်စာလုံးပေါင်းက b e a t beat ကရိုက်တာ a b o u t about ကဒီနေရာမှာအနည်းတစ်ပိုင်း t h e the b u s h bush the bush ကတော့ခြုံပုတ်လို့လုံောက်ဒီပဲရတော့စကိုက်ကလုံးရဲ့ထိုက်ရိုက်ဒီပဲကခြုံမှုတစ်ပိုင်းမှာလိုက်ရိုက်တယ်လို့အတိတ်ပဲယူနိုင်ပါလေဒီနေရာမှာ about အစားအတိတ်ပဲစင်တူတဲ့ around ကိုသုံးပြီ
း beat around the bush
လို့လည်းပြောလို့ရပါလေနောက်ကြောင့်ရာစပင်လေးကိုအရင်ရှင်းပြပါစီငှက်ပြေငှက်ဖန်းထွက်ရမှာခြုံထဲဝင်ပုန်းနေတဲ့ငှက်တွေအပြင်ထွက်လာစေဖို့ခြုံပြေဘက်ကနေ wine တော့6ရာကနေဒီအသုံးဆင်းသက်လာတယ်လို့ဆိုရပါလိမ့်မယ်ဒါကြောင့်မို့ငှက်ကိုပြစ်မယ်ဆိုရင်လည်းပြစ်ဖမ်းမယ်ဆိုရင်လည်းပိုက်ကိုနဲ့ဖမ်းအဲ့ဒီလိုမဟုတ်ပဲအရင်အပြင်ဘက်ကနေဝိုင်းချောက်နေတဲ့သဘောကတခုခုကိုတည့်တယ်မပြောတည့်တယ်မလုပ်ပဲဝေကဝိုက်ကရှောင်းကလုတ်တဲ့သဘောဖြစ်ပါလေအတိပယ်ကတော့ပြောချင်တာဆိုလိုရင်းကိုရောက်အောင်မပြောနိုင်တာပါအထူးသဖြင့်တော့ကျမတို့မြန်မာယဉ်ကျေးမှုရအာနာလို့တည့်တယ်ပြောမထွက်တာလည်းဖြစ်နိုင်ပါလေဒီသုံးနှစ်ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Why don't you just come out and say what you want to say? Stop beating about the bush.
ပြောချင်တာကိုပွင့်ပွင့်လင်းလင်းဘာလို့မပြောတာလဲ။ဟိုရှောင်ဒီရှောင်နဲ့လုံမနေနဲ့လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Why don't you just come out and say what you want to say? Stop beating about the bush.
ပြောချင်တာကိုတိတိမပြောဘူးဟိုဝေးဒီရှောင်းလုံနေတယ်ဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ
beat about the bush
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American Indian 3 English သင်ခန်းစာကိုဒေါ်လာလာအတန်းပို့ချခဲ့တာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့သွေးလွန်တုတ်ကွေးအတွက်ဘယ်အချိန်မှာဆေးရုံတင်တင်တယ်လဲဆိုတာကိုတင်ပြထားပါတယ်ဆေးရုံတွေမှာသွေးလွန်တုတ်ကွေးအတွက်စိုးရိမ်ပြီးရောက်လာတဲ့လူနာတွေမလိုအပ်ပဲများမသွားရအောင်ဘယ်လိုလူနာတွေကသာဆေးရုံတင်တင်တယ်လဲဆိုတာကိုပညာရှင်တွေကအကြံပေးထားပါတယ်ဒီအကြောင်းကလေးအထုကုနဲ့ဆေးတက္ကသိုလ်1ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှူးပါမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်
โอเคคลีทุกคู่เสี่ยววินจีปาหมอกดร.ซอเวครับเนี่ยที่ทวิลุนตะกวยผิดตาเนี่ยปะทะไปแล้วดีเนี่ยมาเสี่ยเยทุจาในฐานะบลูสิเลย
ทวิลุนตะกวยตะบัวก็เนี่ยหลอกมาตะคะพี่เนี่ยจะจะตะบัวเนาะ account check คนเนี่ยมาตะตรงนี้ผิดตาเนี่ยมาเลยทําไมมันเนี่ยใส่เนาะที่นี่ก็ผิดตาได้เนี่ยเนี่ยพ ဖြစ်နေနေလည်းတလုံးကလုံးကတော့သုံးတော်ပြီးပါပေါ့လက်ဖြစ်ပါပြီးတော့ဆက်ရှိရလူစုမှုရှိရဆိုတာကျွန်တော်တို့ဒီစားရသိရပါတယ်။အဲ့ဒီမှာတော့အများဆုံးကရန်ကုန်တိုင်းကတော့ထုံးစံတိုင်းလူကြီးလက်ထူတဲ့965ရောက်ဆိုတော့အများဆုံးရှိတာသိရပါတယ်။
ဟုတ်ကဲ့။နောက်ဆေးရုံတွေကိုလူနာတွေရောက်တဲ့အနေအထားရော
ဆေးရုံကတော့ဒီမိုးကြလည်းဖြစ်တယ်ကလေးတွေကြောင်းဖွင့်တဲ့အခါကျတော့ဒီပြားလာနာလာနဲ့တယောက်တယောက်ကူးကြတယ်။ဝိလံတကူလည်းဖြစ်တာရှိတယ်ဆိုတော့အားလုံးကလည်းဒီကျွန်တော်မျိုးများတော့ဆွေးနွေးကြအောင်ဆေးရုံတွေမှာတော့ခုရပိုင်းမှာလာတဲ့လူတွေများလာပါတယ်။ကလေးတွေလာများလာပါတယ
်။ဟုတ်ကဲ့ဆရာကြီး။ဒီတစ်ဖက်မှာတော့ဟိုဆေးရုံတက်ဖို့တကယ်အရေးပေါ်အခြေအနေမှာလိုအပ်တာပါဆရာနော်။ဒါပေမဲ့ပါမန်အခြေအနေမှာဆိုရင်တော့လေဒီဆေးရုံတက်ဖို့ခုနကလိုမျိုးဒီဆေးရုံမှာလူတွေဟိုအရန်များမနေဖို့ကအရေးကြီးတဲ့ခါကျတော့ဒီဆေးရုံကိုဘယ်လိုအချိန်မှတက်သင့်တယ်ဘယ်လိုအချိန်မှမတက်သင့်ဘူးဆိုတာလေးရှင်းရှင်းလေးရှင်းပြပေးလို့ရမှာ
။ဒီတော့ဘယ်ဖြစ်တယ်ဆိုတော့လေသူတွေကစိတ်ပူကြတာပေါ့နော်။ဒါပေမဲ့လည်းဒီတော့ဘယ်ဖြစ်တာလဲကောင်းနေတဲ့ကလေးတယောက်ကရပိုင်းတည်းမှာပေါ့နော်။ဒီနေ့တော့ဖြစ်သွားပြီးတော့ဆုံးရှုံးမှုတွေပိုင်းလည်းအခုနောက်ပိုင်းမှာတော့ဆုံးရှုံးမှုနည်းပါတယ်တော်တော်လေးရှိနေတော့ပေါ့။ရှိနေတော့မိသားစုအကောင်လုံးကလည်းစိုးရိမ်ပါတယ်။ကျွန်တော်တို့ဆရာဝန်တွေဘက်ကလည်းစိုးရိမ်ပါ။အဲ့တော့ဒီစေုံစေကမှလည်းဒီသွေးနှုတ်ကိုဖြစ်ပြီးလို့စေုံတက်တာပြီးရင်ဒီလိုသွေးလန့်တာဖြစ်ရင်လည်းအားလုံးကနိုင်နဲ့များဖြစ်စုခုတာပါအဲ့တော့မလိုဘဲနဲ့လူတွေများနေတာလည်းမကောင်းဘူးပေါ့နော်ဒါဆိုလည်းစေုံကိုရောက်တဲ့လူကမရဘူးစေနေတဲ့စေမတင်ဘူးဆိုလည်းခုတမှုအထက်ထက်ပို့ရှိနိုင်ပါဒါကြောင့်မလို့ဒီဘလူနာရောမလူနာရှင်မိပါတွေရောထွေထွေရောကောင်းလို့ဆရာဝန်တွေရောကျောင်းလေးမှာလည်းရောသွေးနှုတ်ကိုလည်းပတ်သက်လို့တော့ဒေါ်လေးစီကောင်းကောင်းပါဟုတ
်ကဲ့
အဲ့တော့ဒီသွေးနှုတ်ကိုလည်းပတ်သက်လို့ပေးထားမှတတိထားမယ်ဒီကမ္ဘာဆေးဥတီရမယ်ဒါရီအရနေလက္ခဏာလေးဆိုတာကိုသိစေတော့ဒေါ်လေးသုံးဝင်ပါလေပမာဆုံးသိဖို့လိုတာတော့သွေးနှုတ်ကိုဖြစ်နိုင်ခြင်းရှိမရှိပါနော်အဲ့ခုနပိုင်းမှာဒီသွေးနှုတ်ကိုဖြစ်နိုင်ခြင်းရှိရဲ့ဆိုတာကိုလည်းလုံးသတ်မှတ်ထားလဲဆိုတော့ဖြားရတဲ့ဒီအပ္ပါချက်တွေရဲ့လက်ချက်စီသတ်မှတ်ပါအဲ့ဒါတွေကတော့အောင်းအားနေစေနာမှာပြင်ထွက်တဲ့ဦးလက်ခက်ချင်းနော်ပြီးတော့ဒီနိုင်ကရိယာနဲ့စံတက်တဲ့အားဆောင်နေတော်လည်းစံတက်ပါရင်ဒါ has test ကိုပေါ့နော်အဲ့ဒါ positive ပေါ့နော်ဆိုတော့ setting ကျွန်တော်ညတ်တယ်ပေါ့နော်နောက် accommodation နဲ့ confirmation အောင်အားနဲ့ basic logic တွေပြီးဦးနေတယ်ပေါ့နော်
ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ဆင့်ဒီတာမန်သွေးနှုတ်တော်ဖြစ်ရနေအန်ဒီရရှိတဲ့အဆင့်ရောက်လာပြီဆိုရင်ဆရာဘယ်လိုလက္ခဏာတွေကိုတွေ့ဖို့ရှိလဲ
အဲ့တော့ခုနလိုဖြစ်နေနေရှိတဲ့သွေးနှုတ်တော်ဖြစ်တဲ့ဒီတော့မှာအန်ဒီလက္ခဏာရှိတယ်ဆိုလို့ဆိုရင်ဆေးရုံတွေကတော့အန်ဒီလက္ခဏာတွေပါလဲဆိုရင်ဝမ်ပိုက်တာတွေတော့ပြည်ရနေတာတွေစက်တိုင်းအညီမှာခုနလိုအာရုံလုံးမစက်တိုင်းအညီတော့မင်းနေဘုံကိုရောင်းကြရင်ဖြစ်တယ်ပေါ့နော်ဒီဆောင်းနေစံချိန်မှာတည်လာတော့တဲရနှစ်စင်းနေကြတဲ့ပုံတော့ကြီးတယ်။ဆောင်းနေစံချိန်တည်လို့တော့တစ်ချက်ကစံတို့နှလုံးလုံးပိုင်းတို့မှာဒီဆိုရယ်။ဒါပြေးစစ်လို့တည်လို့ဟာတဲနေမှုကျလာရင်ပြစ်ပြစ်လို့တက်လာတယ်ပေါ့နော်။အဲ့ဒါလည်းဒီလိုတက်ခွင့်ပြည့်လို့မှတော့ရှိလို့ရပါလေ။အဲ့လိုလက္ခဏာရှိတော့
ဟုတ်ကဲ့ဆရာဆလူရာတော့ဆရာကြီးဒီသွေးလွန်တုတ်ကွေးကုဏကဒီဖြစ်တဲ့လက္ခဏာတွေပေါ့နော်အဲ့ဒီအချိန်မှာတော့မဖြစ်မနေဆေးရုံတက်ရတဲ့အနေထားမရှိသေးဘူးပေါ့ဆရာနော်ဒါပေမဲ့အန်ဒီရလက္ခဏာရှိလာပြီဆိုရင်တော့
အန်ဒီရလက္ခဏာမရှိဘူးကလေးကလည်းတာမန်ကလေးဆိုတော့မတက်ဘဲနဲ့နေလို့ရတယ်အဲ့တော့နေတိုင်းကြိုက်ကြည့်ဖို့လိုပါတယ်ဘာလို့ပါရစတမောတိုင်းလဲဆိုရင်တော့ကျိုးတဲ့အင်္ဂါတစ်ခုတိုင်းလဲအနည်းဆုံးတော့ဆရာဝန်တို့ကျမရဲ့ဝန်ကြီးကတော့အမိတစ်ချိန်တော့အနည်းဆုံးကြည့်ရမယ်။အန္တရာယ်လက္ခဏာရှိတဲ့ဆီကလေးကတော့ရှိလို့ကြည့်ရမယ်
။ဟုတ်ကဲ့အဲ့တော့ဒီနေ့ပါဆရာအန္တရာယ်လက္ခဏာတွေအားလုံးရှိမှလားဒီအန္တရာယ်လက္ခဏာတစ်ခုနှစ်ခုရှိရင
်အန္တရာယ်လက္ခဏာတစ်ခုရှိတာနဲ့တွေ့ရမယ်။အန္တရာယ်လက္ခဏာမရှိဘဲနဲ့တွေ့ရမယ်ကလေးတွေလည်းရှိသေးတယ်။အဲ့ဒါတွေကဘာတွေ့လဲတော့ဘယ်ဖြစ်နေပြီလို့ဖြစ်နိုင်နေရှိတာလို့သတ်မှတ်ပြီးတော့အန္တရာယ်လက္ခဏာတွေရှိပေမဲ့တွေ့ရမယ်ကလေးတွေကတနည်းအောင်ကလေးအလုပ်စဉ်ဒီကျောင်းသေးတွေရှာဖို့ခက်တယ်အဲ့ဒီကိလန်ကိုအခက်ကြီးနော်ဝါလုံးနဲ့ကလေးအဲ့ဒါလည်းဒီကဝါလုံးလို့ရှိရင်ကျော်လေးရှာကျော်ရှာလို့ခက်တယ်ဒီကူတာရဲ့ကမ္ဘာလေးဒီရေပေးတဲ့ကမ္ဘာလေးအမှန်တရားတော်တော်ခက်တယ်နောက်တစ်ခုကတော့ရှိတဲ့ကလေးပေါ့ဆိုတော့ဆင်မရလာတွေ့ရတဲ့ယောဂါလို့ချက်ခက်ယောဂါနာရာရှိယောဂါရှိတယ်အဲ့ဒါမျိုးရှိလို့ချင်းလည်းဒီကလေးရတယ်သွေးလုံးတကွေးသွေးလန်လာရင်ကူတာမှုခက်တယ်နောက်တော့ရှိလို့ဝေးတဲ့ကလေးပေါ့နော်သွားလာခက်တယ်
ဟုတ်ကဲ့နောက်တစ်ခုကဒီသွေးလွန်တုတ်ခွေးမှာချောင်ချောက်လိုသဘောမျိုးပေါ့နော်ကောင်းသွားပြီထင်ပြီးတော့အထင်မှားတဲ့အနေအထားမျိုးနဲ့အသက်ဆုံးရှုံးရတာတချို့ရှိတဲ့ခါကျတော့အဲ့ဒီအနေအထားလေးကိုလည်းဆရာကြီးအသေးစိတ်လေးလေးရှင်းအောင်ထပ်ရှင်းပြပေးပါလား
အဲ့ဒါလည်းအရေးကြီးတဲ့အချက်ပါပဲဘ အလို့ဆိုတော့ဖြားရင်လည်းခွာလာပြန်တကွေးမှာတွေးလန့်နေဆိုတဲ့အခြေအနေချင်းအနေရလည်းဒါပဲတွေးလန့်ခြင်းမှာအဲတွေးလန့်တဲ့အချိန်ကြာလေလေကိုယ်ရင်းတွေးမှုတွေဖြစ်နိုင်နေတဲ့အတွက်တဆုံချောက်ကန်လေးပါပဲတွေးလန့်တာကိုတွေးကောင်းနေနေတဲ့သို့မဟုတ်တွေးလန့်တာကိုလည်းသိသိချင်းခုနိုင်ရင်ဒီတွေးလန့်တဲ့ကွေးတွေဒီဆုံးကတော်တော်ကြီးမရောက်လုပ်ပြလို့ရတယ်အဲ့အိမ်မှာတောင်ကျောက်ဆိုတာဒီလိုじゃသူတို့ကကအဲ့ဒီရေးကြည့်တဲ့တွေးလမ်းတဲ့အချိန်ကမရောက်ခင်မှာဖြားကြပါလေအဖြားကြတော့အဲ့ဒီအချိန်ကညာတော့ဖြစ်ဆိုရင်ဒီဖြားပြီးသူ့ရက်က9ရက်တော့မှဖြစ်တတ်ပါအဲ့တော့ဖြားကြတော့ကောင်းပါလေလို့ထင်တတ်တယ်ဒါပေမဲ့ဖြားကြရင်တာမန်အနေနဲ့ဒီယောက်ကနေကောင်းပါလေဖြားကြစားရမယ်စောရမယ်လမ်းဆန်းပါမယ်သူတို့ကတော့ဖြားကြပြီးတော့စောလည်းမစောဘူးလမ်းလည်းမလမ်းဆောင်ပို့ပြီးတော့မေးသွားတယ်အိတ်နေတယ်အမှုလည်းကြောင်ရဖြစ်တယ်ဆိုအဲ့လိုဖြစ်တယ်သူကလေးကြီးတွေမှာဆိုထားလိုက်ရင်ဘူးမိုက်လေတယ်ဘူးရပေါ့အဲ့လိုဖြစ်လို့ရှိရင်ပြေးလိုက်ရင်စနေတယ်ဆိုတော့ကြပါတယ်အဲ့ဒါကြောင့်လို့ရှိရင်မချီလက်ကြီးအေးဆက်မှာဒီခုလုံးကိုစမ်းမရမှာဆိုတော့တော်တော်လေးမောက်ကြပါအဲ့လိုအချိန်ကြီးပါလေကကျွန်တော်တို့ကတည်ထားရင်တော့ပူတော့ကောင်းမှာဒါဒီတွေးလိုက်ရင်စနေဆေးရုံကိုမြန်သွားပါမယ်တော့ဖြားကြပြီးတော့မလန်းစားလို့ရှိရင်ပြန်ရှင်းကြည့်ပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
အဝိမင်းဘတ်စင်တင်ဆက်နေကြကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့တိုင်းရင်းသတင်းလွှာကိုတင်ဆက်သွားပါမယ်ထိုင်းချီဆိုင် BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်တာပ
ါအပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်အထူးကိုယ်စားလှယ်ရဲ့ရခိုင်ပြည်နယ်မောင်နှောခီးစဉ်တွင်ဟိန္ဒူအမျိုးသမီးတွေအပါအဝင်မြို့နဲ့မွတ်စလင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဗိုလ်ချုပ်အောင်ဆန်းစုကြည်ရုပ်ဆိုင်ထူထားရှိမဲ့ကယားပြည်နယ်အစိုးရရဲ့အစည်းအဝေးကိုလူထုအသင်းအဖွဲ့တွေကနေကန့်ကွက်ခဲ့ကြတယ်ဆိုတာနဲ့ရခိုင်ပြည်နယ်အတွင်းရေကြီးရေလွှမ်းမှုခဲ့လို့ထိခိုက်မှုအခြေအနေတွေအကြောင်းကိုကြားကြရမှာပါ။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြန်မာနိုင်ငံကိုရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်အထူးကိုယ်စားလှယ် Mrs. Christine Sharana Bajana ဟာပြည်ခဲ့တဲ့တနင်္လာနေ့ကဒူမရဲ့မောင်တော်ခရီးစဉ်အတွင်းအာဆာအကြမ်းဖက်အဖွဲ့ကနေအစုလိုက်တပ်ဖြတ်မှုကိုခံခဲ့ရတဲ့ရဲဘော်ကြနဲ့ခမောင်းစိတ်ကြီးရွာကဟိန္ဒူအမျိုးသမီးတွေအပါအဝင်မျိုးနဲ့မွတ်စလင်တွေကိုလည်းတွေ့ဆုံခဲ့ပါတယ်။ဟိန္ဒူအမျိုးသမီးတွေကလွန်ခဲ့တဲ့နှစ်ဩဂတ်လ25ရက်နေ့ကသူတို့ရွာသားတွေကိုအာဆာအကြမ်းဖက်အဖွဲ့ကတပ်ဖြတ်ခဲ့တဲ့အခြေအနေတွေကိုပြောပြခဲ့တယ်လို့မျိုးအမျိုးသားတွေကလည်းသူတို့တွေ့ကြုံခဲ့ရတဲ့အဖြစ်အပျက်တွေကိုပြောပြခဲ့တယ်လို့ရခိုင်အုပ်ချုပ်ရေးမှူးကဝန်ထမ်းတဦးကပြောပါတယ်။ Christine Sharana Bajana ဟာစစ်တွေမြို့မှာရခိုင်အမျိုးသားပါတီ ANP ကခေါင်းဆောင်တွေနဲ့တွေ့ဆုံရမှာတဖက်နိုင်ငံကိုထွက်ခွာသွားတဲ့သူတွေကိုပြန်လည်လက်ခံရေးအစီအစဉ်နဲ့ပတ်သက်လို့ပြည်ထောင်စုအစိုးရနဲ့ပြည်내အစိုးရကပါရခိုင်မျိုးသားပါတီကိုတဆုံတရာဆွေးနွေးတိုင်ပင်တာမရှိတဲ့အတွက်ပါတီရဲ့သဘောထားကိုမပြောနိုင်ကြောင်းတုံ့ပြန်ခဲ့တယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်။ Mrs. Christine Sharana Bajana ဟာတောင်ပြိုလက်ခံရေးစခန်း၊လှဘိုးကောင်ကြားစခန်း၊ဘင်္ဂလားမြန်မာချစ်ကြည်ရေးတရားနဲ့နိုင်ငံတကာနယ်စပ်မြင့်မှန်နေထိုင်ကြတဲ့မွတ်စလင်ဒုက္ခသည်တွေနဲ့လည်းသွားရောက်တွေ့ဆုံခဲ့ပါတယ်။
ကယားပြည်နယ်လွိုင်ကုံမြို့ကဂန္ဓဟေဝံလူထုပန်းချံမှာပူကျောင်းဆန်းကျေးကျုပ်စိုက်လူသားရှိမဲ့အစီအစဉ်ကိုချက်ချင်းရပ်တန့်ပေးဖို့ပြည်နယ်တွင်းလူထုအသင်းအဖွဲ့တွေကပြည်နယ်စုရကိုစွန်လ16ရက်နေ့ကအိပ်ဖွဲ့စာရဆောင်ပေးဖို့ခဲ့ပါတယ်။ပူကျောင်းကျေးကျုပ်တည်ဆောက်ရေးနဲ့ပတ်သက်ပြီးပြန်လည်သုံးသပ်ဖို့ပြည်နယ်ရဲ့သမိုင်းဆင်လာအမျိုးသားနဲ့နိုင်ငံရေးရကန့်ကွက်တယ်လို့ကရင်နီပြည်ထုအသင်းအဖွဲ့တွေကပြောပါတယ်။3,500တန်ပူကျောင်းကျေးကျုပ်ကိုမွန်ပြည်နယ်မော်လမြိုင်မြို့မှာတွားရောက်ဆွတ်လုပ်နေပြီဖြစ်တယ်လို့ကုန်ကြဈေးတွေကိုတော့ပြည်နယ်ဆိုရရဲ့ဘတ်ဂျက်နဲ့ပြည်ပကလှူရှင်တွေထံကောက်ခံတွားမှာဖြစ်ပါတယ်
။ပဲခူးတိုင်းဒေသကြီးရတာရှည်မြို့နယ်နဲ့ကရင်ပြည်နယ်တန်တောင်မြို့နယ်ကြားမှာ KNU ကရင်အမျိုးသားစီယုံအဖွဲ့ကမြေယာပိုင်ဆိုင်ဖက်လက်မှတ်နယ်ပတ်သက်လို့တိုင်းနယ်လုံးဝန်ကြီးကကန့်ကွက်ခဲ့ပါတယ်။ KNU ထုတ်ပေးတဲ့မြေယာပိုင်ဆိုင်ဖက်လက်မှတ်ဟာနိုင်ငံတော်အစိုးရထုတ်ပေးတဲ့မြေယာပိုင်ဆိုင်ဖက်လက်မှတ်ပုံစံ9နဲ့အလားတူနေပြီးအဲ့ဒီနေရာတွေဟာတိုင်းဒေသကြီးအစိုးရအုပ်ချုပ်တဲ့ဒေသဖြစ်တဲ့အတွက်အစိုးရအုပ်ချုပ်ရေးဆိုင်ရာကိစ္စတွေကို KNU ကဝေယောက်စုဖက်ခြင်းမပြုဖို့ဇွန်လ12ရက်နေ့မှာထုတ်ပြန်တဲ့နယ်လုံးဝန်ကြီးရဲ့ကန့်ကွက်စာမှာပါဝင်ပါတယ်။အဲ့ဒီဒေတာတွေဟာအစိုးရကလက်လန်းမမီတဲ့အတွက်မြန်မာပိုင်ဆိုင်ခွင့်လက်မှတ်ထုတ်ပေးဖို့ KNU ထံမကြာခဏတောင်းခံစာတင်ပြတာတွေလည်းရှိတယ်လို့ KNU ဖက်ကဆိုပါတယ်။
မွန်ပြည်နယ်မှာဇွန်လ18ရက်နေ့ကမကြုံစဘူးမိုးသည်သန့်စွာရွာသွန်းခဲ့တဲ့အတွက်ရေးမြို့မှာကျင်းပဖို့စီစဉ်ထားတဲ့ငင်းချမ်းရေးလူထုစကဝိုင်းကိုရက်ရွှေဆိုင်လိုက်ရတယ်လို့ပွဲစီစဉ်သူနိုင်ကိုသူကပြောပါရယ်မိုးလေဝါရအခြေအနေကောင်းမွန်လာတဲ့အခါမှာဟောပြောသူတွေနဲ့ပြန်လည်ညှိနှိုင်းပြတဲ့အခါမှာငင်းချမ်းရေးစကဝိုင်းပြန်လည်ကျင်းပမယ့်အစီအစဉ်ကိုအသိပေးကြေညာသွားမယ်လို့သူကပြောပါရယ်ဒီငင်းချမ်းရေးလူထုစကဝိုင်းဟောပြောပွဲမှာမွန်ပြည်တပ်ပါတီကဒုတိယဥက္ကဋ္ဌနိုင်ဟန်တာပြည်ထောင်စုငြိမ်းချမ်းရေးပေါ်ဆောင်မှုပူးတွဲကော်မတီ UPTG စီကအသွင်းမှုဖွဲ့ဝင်မင်းစရာဦးနိုင်ငံရေးလှိလာတုံ့တက်သူစာရေးဆရာဦးသေးသိန်းခေါ်နှောင်ကျော်နဲ့တကောင်းနိုင်ငံရေးလှိလာမှုအရာဖက်ဖွဲ့စည်းကဦးရဲမျိုးသိန်းတို့ဥဆောင်ဆွေးနွေးဖို့စီစဉ်ခဲ့တာဖြစ်ပါတယ်
။ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့မှာပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်ဒေသခံတွေခရီးသွားလာရေးအတွက်လုံခြုံစိတ်ချမှုမရှိဖြစ်နေပါတယ်။ဇွန်လ20ရက်နေ့နေ့လယ်ပိုင်းကမူဆယ်မြို့ဆိုင်းခေါရွာနဲ့ဆယ်လန့်ရွာကြားကတံတားအောက်မှာမပေါက်ကွဲသေးတဲ့မိုင်းတလုံးကိုစိန်ကြော့ပြည်သူစစ်နဲ့အစိုးရတပ်တို့ဖြုတ်တိန်နေစမှာအမိမတိလက်နက်ကိုင်အဖွဲ့တဖွဲ့ကပြစ်ခတ်တာကြောင့်အတန်ကြာပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။အဲ့ဒီမိုင်းထောင်သူရဲ့လက်တယ်ကိုမတိရသေးသလိုတောင်ပေါ်ကနေပြစ်ခတ်ခဲ့သူတွေကိုလည်းမတိရဘူးလို့မူဆယ်ဒေသခံစိုင်းမောက်ကပြောပါတယ်။မူဆယ်မြို့မှာအစိုးရစစ်တပ်အပါအဝင်လှုပ်ရှားနေတဲ့လက်နက်ကိုင်တပ်ဖွဲ့အများအပြားရှိနေပါတယ်
။ချင်းမြင့်နယ်မသူပြည်မြို့နယ်ဟာရင်ပင်ကျေးရွာမှာကျောင်းဆရာဆရာမတွေမရောက်နိုင်သေးတာကြောင့်အခုချိန်ထိကျောင်းမဖွင့်နိုင်သေးဘူးလို့ကျောင်းဆရာကြီးဦးဟရန်အုပ်ကပြောပါတယ်။မသူပြည်မြို့ကနေမန္တရာလောက်ဝေးတဲ့ဟရင်ဘီကျေးရွာမှာတာဝန်ထမ်းဆောင်မဲ့ကျောင်းဆရာဆရာမတွေဟာပြီးခဲ့တဲ့ပတ်ကမိုးဆက်မပြတ်ရွာသွန်းပြီးမြေပြူမှုကားလမ်းပျက်စီးမှုတွေကြောင့်သူတို့တာဝန်ချမဲ့ကျေးရွာကိုမရောက်နိုင်တာကြောင့်အခုချိန်ထိကျောင်းမသက်နိုင်သေးတာဖြစ်တယ်လို့ကျောင်းဆရာကြီးကပြောပါတယ်။ဟရင်ဘီကျေးရွာရှေ့ကပညာလယ်တန်းကျောင်းမှာကျောင်းသားကျောင်းလူ104ဦးရှိပြီးဆရာဆရာမ10ဦးရှိနေပါတယ်။
ခုတည်တင်းလွားတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမိုးအဆက်မပြတ်ရွာသွန်းမှုကြောင့်ရခိုင်ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့ရေလွှမ်းမိုးခဲ့တဲ့အတွက်လူတွေသေဆုံးခဲ့ရတယ်လို့လူနေအိမ်လမ်းတံတားတွေပျက်စီးမှုတွေရှိခဲ့တာပါဒီအခြေအနေကိုမောင်အေးကနေစူးစီးတင်ဆက်ထားပါတယ
်ရခိုင်ပြည်နယ်ကရေလွှမ်းမိုးမှုတန်ခံခဲ့ရတဲ့ကြေးရွာတွေကိုကိုတိုက်သောရောက်ကူညီခဲ့တဲ့သံဃာလာကန်လူမှုကူညီရေးအဖွဲ့ကခေါင်းဆောင်တိုးဖြစ်သူကိုအန်းသားကြီးကသူမြန်တက်ခဲ့ရတဲ့အခြေအနေတွေကိုအခုလိုပြောပြပါတယ်
လေဝင်းလေရောအင်းလေရောကတော့ရင်းစ်သွားတယ်အဲ့ရင်းစ်သွားတဲ့ပုံမှာဘယ်လိုခက်ခဲရည်ရှိလဲဆိုတော့နံပါတ်၁ကရေဘုတ်တန်ဖို့နေရာမရှိဘူးနံပါတ်၂ကစားတော့အဲ့ရင်းစ်နေရာမှာခက်ခဲရှိတယ်နံပါတ်၃ကအခုရေချသွားပြန်မယ်ရေကန်နေကရင်းစ်သွားတဲ့ဆိုတော့တောက်ရင်ပင်မှာဒီဆုပ်လုပ်ပြီးတော့ရေကန်ပြီးဒီကတောက်ရင်ခက်ခဲဖြစ်နေတယ်
ရေလွှမ်းမိုးမှုကြောင့်ရန်ကုန်စိုက်တွေကားလမ်းမှာရှိတဲ့တောက်ကုန်းနဲ့မအီမြို့နယ်တွေမှာတံတားတွေပျက်စီးသွားသလိုကားလမ်းတွေရေကျော်တာနဲ့ဆေးရိုးတွေကျကြသွားတဲ့အတော့ခကြီးသောလာရဲ့လုံဝရက်ဆိုင်ခဲ့ရပြီးအခုအချိန်မှာတော့ပျက်စီးသွားတဲ့တံတားနဲ့လမ်းတွေကိုယာယီသွားလို့ရအောင်ပြုပြင်ထားပြီးဖြစ်တယ်လို့ဒေသခံတွေကပြောပါတယ်မန်ပြမြို့နယ်အိုးပြေထောက်ကျေးရွာသားကိုလန်းသိန်းကသူတို့ကြုံတွေ့ခဲ့ရတဲ့အခြေအနေနဲ့လက်ရှိအခြေအနေတွေကိုရခိုင်ဘာသာနဲ့အခုလိုပြောပါတယ်
မင်းပြားမြို့နယ်လေးမြို့ချောင်းအောက်ပိုင်းပန်းမြောင်းကြီးချောင်းနဲ့ဖုံတန်ချောင်းတွေရေကြီးခဲ့ပါတယ်ကျေးရွာပေါင်း20ကျော်30နီးပါးရေတံကိုခံခဲ့ရပါတယ်အခုဒီချောင်းနှက်မြင့်နားတွေမှာလယ်ဆုံးလို့မရတဲ့အခြေအနေရှိနေပါတယ်ရေက9ပင်နီးပါးတက်ခဲ့တဲ့အတွက်တောက်ရေကန်တွေလုံးဝပျက်စီးသွားတယ
်တောက်ကြရေတွေနဲ့မြက်ရေလွှမ်းမိုးမှုတွေကြောင့်ပုံနှွှဲမြို့နယ်လွန့်ပူကျေးရွာမှာမြေပြိုပြီးလူတို့သေဆုံးခဲ့တယ်လို့အော်ရမကျေးရွာမှာနေအိမ်တချို့ရေထိပ်ပါသွားပြီးရာနဲ့ရှိတဲ့လူနေအိမ်တွေရေနိုင်ခဲ့ပါတယ်အလားတူကြောက်တော်မြို့နယ်ကပြိုက်ချောက်ကျေးရွာပါဝင်ကျေးရွာတချို့မှာလည်းရွာလုံးကျက်ရေလွှမ်းမိုးတာခံခဲ့ရပါတယ်သံတွင်းမြေပုံနဲ့ပောက်တော်မြို့နယ်တွေမှာလည်းကျေးရွာအများပြားရေလွှမ်းမိုးခံခဲ့ရပြီးအပြားစီးတွေရှိခဲ့ပါတယ်ရေပိတ်တဲ့ခံခဲ့ရတဲ့သူတွေအတော့ပြည်နယ်အစိုးရတာဝန်ရှိသူတွေအနေနဲ့တစုံတရာလှုပ်ဆောင်တာမတွေ့ရသေးပေမဲ့အရေဖာအဖွဲ့အစည်းတချို့နဲ့ NGO တချို့ကတော့မြို့နယ်အလိုက်အခြားလာကောက်ခံမှုတွေရှိနေတယ်လို့ people for people အဖွဲ့ကကိုစိုးလန်းကအခုလိုပြောပါတယ
်ရှုပ် NGO တွေနဲ့ဒီအရေးပေးအဖွဲ့အစည်းတွေနဲ့ဒီလိုရင်းစံကိုတော်ပြီးမှ assessment တွေကောက်တာတို့ဒီကြည့်လာရင်ဒီလိုပြင်ဆင်မှုတွေလုပ်ရမယ်ဆိုတဲ့နေသားတို့ကတော့မြို့နယ်အလိုက်မှာတော့ဒီ project အနေနဲ့လုပ်နေတာတော့ရှိပါတ
ယ်ရခိုင်ပြည်နယ်မှာနှိုက်ဆိုင်နှိုက်တိုင်မိုးဥရာသီမှာမုံတိုင်းအန်ဒီရီနဲ့ရေကြီးရေလျံတာတွေဖြစ်ပေါ်လဲရှိပြီးလွန်ခဲ့တဲ့နှိုက်တွေကလည်းမြို့နယ်တချို့မှာရေလွှမ်းမိုးခဲ့တဲ့အတော့လေယာဉ်တွေနဲ့ကျင်းတော်တွေအများအပြားပျက်စီးဆုံးရှုံးခဲ့ရပါတယ်
ဆက်ပြီးတော့မွန်ပြည်နယ်မှာမွန်နိုင်ငံရေးပါတီတွေကနေတပါတီတဲ့အဖြစ်ပေါင်းစည်းဖို့ကြိုးပမ်းနေရမှာအစပြုပနာမသဘောတူညီချက်တွေကိုချမှတ်နိုင်တယ်လို့ပါတီခေါင်းဆောင်တွေကပြောပါဗျ။ ဒီလိုသဘောတူညီချက်ရရှိတာဟာရလက်ကောင်တစ်ခုလို့လဲလေးလာသူတွေကဆိုကြပါရယ်မိကလျာမုံကလည်းစူးစီးတင်ဆက်ထားပါရယ်
မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ ANDP နဲ့မွန်မျိုးသားပါတီ MNP တို့နှစ်ပါတီပေါင်းစည်းရေးအတွက်ပါတီထိပ်တီးခေါင်းဆောင်တွေပထမကြိမ်အစည်းအဝေးကျင်းပခဲ့ရမှာအဓိကချက်၅ချက်ကိုသဘောတူညီဆုံးဖြတ်ချက်ချမှတ်နိုင်ခဲ့တယ်လို့ MNP ထွေထွေသွင်းရေးမှူးနိုင်လီယသမကပြောပါတယ်။အ
ဲဒီသဘောတူညီချက်တဲ့ကိစ္စရ၅ရပ်ကိုကျွန်တော်တို့ဒီအပတ်အတွင်းမှာပြန်တွေ့ပြီးပြန်ဆွေးနွေးကြမယ်တခုစီပဲ။
MNP ပါတီဒုဥက္ကဋ္ဌနဲ့နိုင်တင်အောင်နဲ့ ANTV ဒုဥက္ကဋ္ဌနဲ့နိုင်ချမ်းသွားတို့ဦးဆောင်ပြီးတစ်ဖက်၅ဦးစီပါဝင်တဲ့ပါတီထိပ်ပိုင်းခေါင်းဆောင်တွေ ANTV ဗဟိုဌာနချုပ်ယုံမော်လမြိုင်မြို့မှာဇွန်လ၁၈ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်ဒီသဘောတူညီချက်၅ချက်ကိုနှစ်ပါတီစလုံးအသေးစိတ်ထုတ်ပြန်ခဲ့တာမရှိပေမဲ့လည်းနှစ်ပါတီထိပ်တီးခေါင်းဆောင်များဆွေးနွေးပွဲအတွက်ကိုပြီးခဲ့တဲ့ဇွန်လ16ရက်နေ့က AMTP ဗဟိုလုံးမှုဆောင်တွေအရေးပေါ်စီဝေးခေါ်ယူခဲ့တယ်လို့လည်းနိုင်ချမ်းသွားကဆိုပါတယ်။နှစ်ဖက်ပါတီထိပ်တီးခေါင်းဆောင်တွေချမှတ်ခဲ့တဲ့သဘောတူညီချက်၅ချက်တွေဖြစ်တဲ့မဟာမိတ်တမတ်ရေးကိစ္စ၊အောက်ခြေနှစ်ဖက်ပါတီဝင်တွေကိုသဘောထားရှင်းလင်းရေးကိစ္စ၊အားလုံးပါဝင်ရေးကိစ္စ၊ရွေးကောက်ပွဲဆိုင်ရာကိစ္စရတမတ်ရေးနှစ်ဖက်ပါတီပူးပေါင်းနေရာချထားရေးကိစ္စရပ်တွေကိုဆုံးဖြတ်ခဲ့ကြပါတယ်။ဒီဆုံးဖြတ်ချက်တွေဟာအပြုသဘောဆောင်ကြောင်းမွန်နိုင်ငံရေးပါတီများလေးလာစောင့်ကြည့်သူတန်လွင်တိုင်းသတင်းဌာနအက်ဒီတာမင်းမင်းနွယ်ကတုံ့တက်သွားပါတယ်
။လက်ပြကြတဲ့လှုပ်ဆောင်ချက်တွေမှာမိုက်တော်ထားရှိရတဲ့သဘောထားကိစ္စတွေပါတယ်။နောက်ပြီးတော့ရေတော့ပွဲဆိုင်ရာကိစ္စတွေပါတယ်။နောက်ပြီးတော့အားလုံးပါဝင်ရေးမှုတွေချပေးနိုင်တဲ့အနေထားရှိတယ်
ဒါပေမဲ့နှစ်ပါတီအနေနဲ့ပေါင်းစည်းရေးကြကြနေတဲ့အပေါ်မှာပြည်သူလူထုကအားမလို့အားမရဖြစ်နေတယ်လို့မွန်ကိုစားပြုပါတီတီထောင်လူထုတွေကလည်းပါတီမှတ်ပုံတင်ဖို့ပြင်ဆင်နေတဲ့ကာလမှာစောင့်ကြည့်နေကြပြီး2012ခုနှစ်ကတည်းကလက်ရှိအခုချိန်ထိသစ်ဆုပ်မှုတွေဖြစ်နေခဲ့ပါတယ်ရှင်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်အထူးကိုယ်စားလှယ် Mrs. Christine Sharana Bajena ဟာရခိုင်ပြည်နယ်မောင်တော်ခရီးစဉ်အတွင်းဟိန္ဒူအမျိုးသမီးတွေအပါအဝင်မြို့နဲ့မွတ်စလင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ကယားပြည်နယ်လွယ်ကော်မြို့လူထုပန်းချံမှပို့ချုပ်ကြေးရုပ်စိုက်ထူထားရှိမဲ့ပြည်နယ်အစိုးရရဲ့အစီအစဉ်ကိုလူထုအသင်းဖွဲ့တွေကနေကန့်ကွက်ခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
BNI ဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တရင်သတင်းလွှာကိုနားဆင်ခဲ့ရတာပါခင်ဗျာ။ VOA ကနေတောက်ကြနေမနေ့ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ရုရှားကုမ္ပဏီ5ခုနဲ့လူပုဂ္ဂိုလ်3ဦးကိုအရေးယူတန်းခတ်လိုက်ကြောင်းအမေရိကန်ဗန်နိုင်းဌာနကမကြာသေးခင်ကပဲကြေညာခဲ့ပါတယ်အခုလိုအရေးယူတာဟာအလွန်ကောက်ချစ်တဲ့ကွန်ပျူတာဆိုင်ဘာလှုပ်ရှားမှုလှုပ်ဆောင်သူတွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ဖို့တမရအမိန့်အမှတ် 1369 အရအရေးယူမှုဖြစ်တယ်လို့ပြင်ဆင်ပြဋ္ဌာန်းချက်အပိုင်း 224 အရအမေရိကန်ကိုစိန်ခေါ်နေသူတွေအပေါ်မှာတံပြန်အရေးယူတဲ့ CAATS လို့တည်ကြတဲ့ဥပဒေအရအရေးယူတာဖြစ်ပါတယ်။အဲ့ဒီထက်ကကုမ္ပဏီတစ်ခုဟာ FSB လို့ခေါ်တဲ့ရုရှားထောက်လိုင်းရေးကနေထိန်းချုပ်ထားတဲ့ကုမ္ပဏီဖြစ်ပြီးရုရှားထောက်လိုင်းရေးကိုပံ့ပိုးဖို့ဤပညာနဲ့ပစ္စည်းတွေပေးဝေခဲ့တာဖြစ်တယ်လို့နောက်တစ်ခုကတော့ရုရှားထောက်လိုင်းရေးကိုပစ္စည်းနဲ့ဤပညာအထောက်ပံ့တွေပေးခဲ့တာဖြစ်ပါတယ်။ရုရှားထောက်လိုင်းရေးနဲ့ပတ်သက်နေတဲ့ဒီကုမ္ပဏီ3ခုပိုင်းဒါမှမဟုတ်သူတို့ထိန်းချုပ်ထားတာဒါမှမဟုတ်သူတို့ကိုစားလုတ်ကင်ဆောင်ရွက်နေတဲ့လူပုဂ္ဂိုလ်နဲ့ကုမ္ပဏီအများအပြားကိုလည်းဗန်နိုင်းဝန်ကြီးဌာနနိုင်ငံရချားပိုင်ဆိုင်မှုထိန်းချုပ်ရေးဆိုင်ရာကနေအရေးယူခဲ့ပါတယ်။ရုရှားရဲ့ဆိုင်ဘာစွန့်ရီတိုက်ခိုက်မှုတွေတိုးလာစေဖို့အတွက်ရုရှားစစ်တပ်နဲ့ထောက်လိုင်းအဖွဲ့တွေနဲ့ရုရှားအစိုးရရဲ့ညွှန်ကြားချက်အရကောက်ကျစ်စွာလှုပ်ဆောင်နေသူတွေကိုတံပြန်ဖို့အတွက်အမေရိကန်ပြည်ထောင်စုကမပြတ်ကြိုးပမ်းနေကြောင်းဗန်ဒိုင်းဝန်ကြီးစတီဗန်မနူချန်ကဂျူလာ7ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အခုအရေးယူတန်းခတ်လိုက်တဲ့ကုမ္ပဏီတွေနဲ့လူပုဂ္ဂိုလ်တွေဟာရုရှားထောက်လိုင်းရေးနဲ့လက်တွဲလှုပ်ဆောင်ရင်ရုရှားရဲ့ကွန်ပျူတာဆိုင်ဘာဆိုင်ရာနဲ့ရေအောက်စွန့်ရင်ဆိုင်ရာတိုးတက်မှုတွေရဖို့အတွက်ဓာတ်ရိုက်ဖြန့်ဝေပေးခဲ့တာမို့ဒါဟာအမေရိကန်ပြည်ထောင်စုနဲ့အမေရိကန်ရဲ့မဟာမိတ်တွေရဲ့လုံခြုံစိတ်ချအမှုကိုပြတ်ပြားစေနိုင်တယ်လို့လည်းဗန်နိုင်းဝန်ကြီးမနူချင်ကပြောပါတယ်။ရုရှားထောက်လိုင်းရေးဌာန FSP ကိုယ်တိုင်ကလည်းအရင်တုန်းကအမေရိကန်ရဲ့ CATS ဥပဒေအပိုင်224အရအရေးယူတာခံခဲ့ရပြီးဒါဟာရုရှားအစိုးရအတွက်ကွန်ပျူတာဆိုင်ဘာလုံဆောင်မှုတွေမှာပါဝင်ခဲ့တာကြောင့်ဖြစ်ပါတယ်။အမေရိကန်ကိုချိန်ချောက်ဖို့အတွက်ရုရှားထောက်လှမ်းရေးအဖွဲ့ညွှန်ကြားချက်တိုင်းလှုံ့ဆော်နေတဲ့လူပုဂ္ဂိုလ်တွေဒါမှမဟုတ်ကုမ္ပဏီတွေကိုပြစ်မှတ်ထားပြီးပြင်းပြင်းထန်ထန်အရေးယူဖို့အတွက်အမေရိကန်ပြည်ထောင်စုကတန်တိတ်ထန်ချထားကြောင်းနဲ့ရုရှားရဲ့အမေရိကန်ပေါ်မှာပုံမှန်ချိန်ချောက်မှုတွေကိုဒဏ်ပြန်နိုင်ဖို့အတွက် CATS ဥပဒေနဲ့အရေးယူတာအပအဝင်ဒဏ်ခတ်တဲ့နည်းတွေကိုသုံးဖို့ဆက်ပြီးလှုံ့ဆော်နေမှာဖြစ်ကြောင်းလဲဗန်ဒိုင်းဝန်ကြီးမနုချင်ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။မနက်ဖြန်စနေည VOA ရဲ့ဓာတ်ရိုက်လိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲကြည့်အောင်ပါ။
ရရှိမှန်ခင်ဗျာကဘာပေါ်မှာဒုက္ခသည်အရေးအတွက်ဟာတစ်နှစ်တည်းတစ်နှစ်ပိုများလာပြီး2019ခုနှစ်မှာဆိုရင်ဒုက္ခသည်အရေးအတွက်ဟာ68သန်းခွဲထိအောင်ရှိတယ်လို့ကုလသမဂ္ဂကဆိုပါတယ်ဇွန်လ20ရက်နေ့ကဘာဒုက္ခသည်များနေ့မှာထုတ်ပြန်လိုက်တဲ့ဒီစာရင်းဟာ2016ခုနှစ်ကတည်းကဆိုင်ရင်3သန်းလောက်ပိုများလာတာပါအထူးသဖြင့်စစ်ပွဲတွေပြိပခါတွေကြောင့်ဒုက္ခသည်အရေးအတွက်ဟာတိုးပွားလာနေတာဖြစ်ပြီးကျွန်တော်တို့မြန်မာနိုင်ငံမှာလည်းဆယ်စုနှစ်တည်းချီဖြစ်ပွားခဲ့တဲ့စစ်ပွဲတွေကြောင့်မကြာခဏဆိုသလိုဒုက္ခသည်တွေထွက်ပြေးတင်းရှောင်နေကြပါတယ်ဒါလို့ဒုက္ခသည်တွေအရေးဘလို့အဆုံးသတ်နိုင်မှာပါလဲဘလို့အကူအညီတွေပေးနိုင်မလဲဆိုတဲ့အကြောင်းဒီတစ်ပတ်စနေနေ့ညတရက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာဆွေးနွေးအောင်ပါပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပေးပို့ထားမယ်ဆိုရင်တရက်လေးလိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်စာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကိုယ့်ရဲ့သဘောထားအမြင်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်တယ်လို့ email နဲ့ပေးပို့မယ်ဆိုရင်တော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့1-232-3994ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြတ်သောတာရှင်တွေကိုဖိတ်ခေါ်အပ်ပါရခင်ဗျာ
။စနေည VO ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါအောင်ဗျာ
။မက္ကဆီကိုကနေနေဆက်ကျော်ဖြတ်ပြီးအမေရိကန်နိုင်ငံနဲ့ကိုတရားမဝင်ဝင်ရောက်လာတဲ့မိသားစုတွေကိုတကွဲတပြားစီထိမ့်သိမ်းထားရကနေပြန်ပြီးပေါင်းစည်းပေးဖို့အတွက်အစိုးရအဖွဲ့အစည်းတွေကိုပြောကြားခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးအစီအစဉ်အပြည့်အဝဆောင်ရွက်နိုင်ရေးလုပ်ငန်းစဉ်တွေစတင်နေပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမနေ့တုန်းကပဲပြောပါတယ်။နျူကလ িয়ার လက်နက်စမ်းသပ်တဲ့အဓိကနေရာကြီး၄ခုကိုပောက်ခွဲဖြတ်စည်းပစ်လိုက်ပြီဖြစ်လို့ဒါဟာဖြတ်သိမ်းရေးလုပ်ငန်းစဉ်စတင်နေတဲ့ဆိုတဲ့သဘောပဲလို့သမ္မတထရမ့်ကသူ့ရဲ့အစိုးရအဖွဲ့ကိုမနေ့တုန်းကသမ္မတအိမ်မြူမှာပဲပြောကြားခဲ့ပါတယ်။ကျန်တဲ့ပရင်းနေကစားခဲ့ကြတဲ့ကမ္ဘာဖလားအုပ်စုပွဲစဉ်တွေထဲမှာအုပ်စုစီးကဒိမန်နဲ့ဩစတြေးလျတကိုးစီတည်ကြခဲ့ပါတယ်။ပြင်သစ်နဲ့ပီရူးပွဲမှာတော့ပြင်သစ်ကပီရူးကိုတကိုးဂိုးမရှိနဲ့အနိုင်ရခဲ့တယ်လို့ကမ္ဘာကျောအာဂျင်တီးနားဟာခရိုရှားတင်းကို၃ဂိုးဂိုးမရှိနဲ့အရှုံးပေးခဲ့ရပါတယ်။တောက်ကြနဲ့ပွဲစဉ်တွေကတော့အုပ်စု E မှာဘရာဇီးလ်နဲ့ကော့စတာရီကာ၊အုပ်စု D ကနိုင်ဂျီးရီးယားနဲ့အိုက်စ်လန်၊အုပ်စု E ကဆာဗီးယားနဲ့ဆွစ်ဇာလန်အသင်းတို့ကစားကြမှာဖြစ်ပါတယ်။microbes တွေ bacteria လို့ပိုကောင်တွေဟာအလွန်ဝတဲ့သူတွေကိုစိုးရိမ်မှုတွေစိတ်တက်ကြမှုတွေဖြစ်နိုင်စေတယ်ဆိုတာသိပ္ပံပညာရှင်တွေကကြွတွေကိုစမ်းသပ်မှုမှာတွေ့ခဲ့ရပြီးဒီဆက်နွယ်မှုတကယ်ရှိမယ်ဆိုရင်လူသားတွေမှာလည်းအလားတူဖြစ်နိုင်တယ်လို့ပြောပါတယ် Harvard ဆေးကျောင်းသုတေသနပညာရှင်တွေကစမ်းသပ်အနေနဲ့ခုလိုတွေ့ရှိခဲ့တာဖြစ်ပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးအတံမိုင်းဆိုင်ရာ engineer ကတော့ Darius Smith ဖြစ်ပါတယ်တောက်ကြနေမနဲ့ VOA အစီအစဉ်တွေကိုမနဲ့6နိုင်နေ9နိုင်တိလိုင်းနိုမီတာ24 40 51နဲ့လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်နေတာဖြစ်ပါတယ်သောရရှင်များနဲ့တကွာမြန်မာပြည်သူသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါ
Thank you. This program has come to you from the Voice of America, Washington.